Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အသံရဲ့2022ခုနှစ်မတ်လ16ရက်ဗုဒ္ဓပူနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့အစီအစဉ်ကို Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249ရို့ပြီးလိုင်းလက်မီတာ190 kHz 1905ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ American သတင်းသမားနောက်တစ်ယောက် Ukraine စစ်ပွဲမှာသေဆုံးခဲ့တဲ့သတင်းရှေ့သတင်းပတ် NATO အထူးထိပ်သီးအစည်းအဝေးကိုသမ္မတဘိုင်ဒန်တက်ရောက်တဲ့သတင်းစတာတွေကိုကြားဖို့ရှိပါတယ်။အဲဒီနောက်မှာထုံးနေမဲ့မြမအရေးအမေရိကန်ထောက်ပံ့ကူညီမဲ့အစီအစဉ်မှာအဓိကဘယ်အဖွဲ့အစည်းတွေကိုထောက်ပံ့ဖို့ရှိမလဲဆိုတဲ့သတင်းလွှာမှာတော့
It mentions the NUG, the CRPH, the CDM and the and the EAOs as places that
ဒါကတော့မြမအရေးထောက်ခံအားပေးတဲ့ American မဟာမိတ်အဖွဲ့ပြောခွင့်ရ Mike Hack က VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်တခါနိုင်ငံတကာပြဿနာတွေကြောင့်မြမအရေးမျက်ခြေမပြတ်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တာကိုလည်းတင်ပြဖို့ရှိပါတယ်အင်္ဂါညဆွေးနွေးကန် American နိုင်ငံရေးကြောင့်တည်ကောင်းစီရကဘာတလွှာခီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြည့်ရှုရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုစောမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကတင်ပြမှာပါရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရုရှားကယူကရိန်းကိုကျူးကျော်တဲ့တလားပြည့်နေ့မတ်လ24ရက်နေ့မှာနေတိုးထိပ်သီးကောင်းဆောင်တွေနဲ့အထူးအရေးပေါ်ထိပ်သီးအစည်းအဝေးပွဲကျင်းပဖို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကိုသွားရောက်မယ်လို့အမေရိကန်အင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ဂျန်ဆာကီကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်
His goal is to meet in person, face to face, with his European counterparts.
ဥရောပကမဟာမိတ်ကောင်းဆောင်တွေနဲ့လူချင်းတွေ့ဆုံပြီးရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့အခြေအနေတွေကိုသုံးသပ်ဆွေးနွေးဖို့ရည်ရွယ်ချက်နဲ့သမ္မတကသွားရောက်မှာဖြစ်ပါတယ်လို့အင်မီရောပြောခွင့်ရအမျိုးသမီးဂျန်ဆာကီကပြောဆိုသွားတာပါ။ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီနဲ့တွေ့ဆုံမှုကိစ္စကိုတော့စီစဉ်နေဆဲဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။နေတို့အတွင်ရမှုရန်စတိုလန်ဘတ်ကရုရှားကယူကရိန်းပေါ်ကျူးကျော်တဲ့ကိစ္စနဲ့ပတ်သက်လို့အစည်းအဝေးခေါ်ယူထားကြောင်းထုတ်ပေါ်ပြောဆိုပြီးနိုင်ငံပိုင်းအတွင်းမှာအခုလိုအင်ဗျူတော်ပြောခွင့်ရပုဂ္ဂိုလ်ကသမ္မတဘိုင်ဒန်ခီးစဉ်ကိုထုတ်ပေါ်ပြောဆိုခဲ့တာပါရုရှားသမ္မတဗလာဒီမာပူတင်ရဲ့ယူကရိန်းပေါ်ကျူးကျော်မှုကြောင့်အမေရိကန်တလွှားညီညွတ်လာကြကြောင်းလည်းသမ္မတဘိုင်ဒန်ကအင်္ဂါနေ့မှာပဲသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်ယူကရိန်းသမ္မတဇယ်လင်စကီအမေရိကန်လွှတ်တော်မှာဗော်ဒကူးနေonline ကနေစကားပြောပြီးနောက်ပိုင်းအမေရိကန်ကနောက်ထပ်အကူအညီတွေထပ်မံကြေညာလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားကိုကူညီတဲ့ဘယ်လာရုစ်အစိုးရကောင်ဆောင်အလက်ဇန်ဒရာလူကာရှင်ကိုနဲ့သူ့ရဲ့ဇနီးကိုအမေရိကန်ပြည်ထောင်စုကထပ်မံအရေးယူလိုက်ကြောင်းအင်္ဂါနေ့မှာပဲကြေညာခဲ့ပါတယ်။အမေရိကန်မှာပစ္စည်းဥစ္စာပိုင်ဆိုင်ခွင့်နဲ့အမေရိကန်လုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းခွင့်တွေကိုပိတ်ပင်လိုက်တာပါ။ရုရှားကယူကရိန်းကိုစတင်ကျူးကျော်ခဲ့တဲ့ကဘယ်လာရုစ်သမ္မတလူကာရှင်ကိုကိုမိပညာအပါအဝင်ပိတ်ဆို့တံခါးမှုတချို့ကိုအမေရိကန်အစိုးရကပြုလုပ်ခဲ့သလိုပိုလန်နယ်စပ်မှာဒုက္ခသည်တွေကိုကူထုံးလုပ်ပြီးပြဿနာဖန်တီးခဲ့စဉ်ကလည်းအမေရိကန်ကပိတ်ဆို့အရေးယူခဲ့ပါတယ်။ဒါ့အပြင်အင်္ဂါနေ့မှာနောက်ထပ်ရုရှားကတာဝန်ရှိသူတချို့ကိုလူ့အခွင့်အရေးချုပ်ဖောက်မှုအတွက်အမေရိကန်အစိုးရကဒဏ်ခတ်အရေးယူခဲ့ပါတယ်။ရုရှားယူကရိန်းစစ်ပွဲအတွင်းသတင်းရယူနေတဲ့ American Fox သတင်းဌာနကကင်မရာသတင်းတောက်ပီရာဇာရှက်စကီဟာတိုက်ပွဲအတွင်းပစ်ခတ်မှုတွေကြောင့်သေဆုံးသွားခဲ့ကြောင်းအင်္ဂါနေ့က Fox သတင်းဌာနကအကြေပြုထုတ်ပြန်ပါတယ်။သူနဲ့အတူယူကရိန်းသတင်းတောက် Alexandra Koshino လည်းသေဆုံးသွားခဲ့ပါတယ်။ယူကရိန်းမှာစစ်နေပြင်သတင်းရယူနေစဉ်မြို့တော်ကီယက်အနီးကဟိုရန်ကာအရပ်မှာသူတို့စီးနင်းလာတဲ့ကားကိုမျိုးရဲ့အပြင်ဘက်ကနေပြစ်ခတ်တဲ့ကြည်စံတွေတိမှန်ခဲ့ပြီးဒဏ်ရာရရှိခဲ့ရကနေတေဆုံးခဲ့တာဖြစ်ကြောင်းသူ့ရဲ့လုံဖို့ဂိုင်ဘက်တွေကပြောဆိုခဲ့ကြပါတယ်။ဇာရှက်စကီနဲ့အတူတာဝန်ထမ်းဆောင်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဆိုင်ရာ Fox သတင်းတောက်ဘင်ဂျမင်ဟောလေဒဏ်ရာရရှိခဲ့တဲ့အတွက်စေယုံတင်ကူတာထားရပါတယ်။ ရုရှားစစ်ဝတ်ပံရုံမြင့်တန်ကြားမှာသတင်းတိုက်ရိုက်ထုတ်လွှင့်နေစဉ်စစ်ဆန့်ကျင်ရေးဆိုင်ဘုတ်ကန်ကရုတ်တရက်ဝင်ရောက်ဆန္ဒပြခဲ့တဲ့ရုတ်တံဝင်တန်းအမျိုးသမီးမရီနာအိုဆိုင်ရာနီကိုဗာကိုရုရှားတရားရုံးတရုံးကအင်္ဂါနေ့မှာတရားစွဲဆိုခဲ့ပါတယ်။တနင်္လာနေ့တုန်းကရုရှားအစိုးရအတံလွင့်ဌာနကဝင်တန်းတစ်ဦးဖြစ်တဲ့မရီနာအိုဆိုင်ရာနီကိုဗာဟာစစ်အလို့မရှိဝါရဖြန့်နေတာလိမ့်နေတာတွေကိုမယုံကြားနဲ့ရုရှားတွေကစစ်တိုက်တာကိုစန့်ကျင်တယ်လို့စာသားတွေရေးသားထားတဲ့ဆိုင်းဘုတ်ကိုကန်ပြီးရုတ်တံတွင်းနေသူနောက်ကနေရုတ်တရက်ဝင်ရောက်ဆန္ဒပြခဲ့တာဖြစ်ပါတယ်။သူကိုအင်္ဂါနေ့တုန်းကတရားရုံးကနေဆန္ဒပြခွင့်ဥပဒေချိုးဖောက်တယ်လို့စွပ်စွဲခဲ့ပြီးအမေရိကန်ဒေါ်လာ180နဲ့ညီမျှတဲ့ရုရှားငွေ3သိန်းနီးပါးတန်ငွေချမှတ်ခဲ့ပါတယ်။သူကိုနောက်ထပ်အခြားပုံမှန်တွေနဲ့ဆွဲဆိုထားခြင်းရှိမရှိမသိရသေးပါဘူး။ယူကရိန်းကိုရုရှားကစတင်ကျူးကျော်ခဲ့ပြီးရဲအနှဲငယ်အကြာမှာထုတ်ပြန်ခဲ့တဲ့မီဒီယာဥပဒေအရသူ့ကိုအရေးယူမဲမယူဘူးဆိုတာကိုဆုံးဖြတ်နိုင်ဖို့အင်္ဂါနေ့မှာပဲစစ်ဆေးခဲ့ပါတယ်။ဒီပုံမှအရဆိုရင်တော့ထောင်ဒဏ်15နှစ်လောက်ကြာခံရနိုင်ပါတယ
်။ဒီလိုအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိပိုင်းထိုမီတာ32 kHz 9335နဲ့9383ပိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရှင
်မြန်မာနိုင်ငံမှာတန်မောင်းများစွာရှိတဲ့ငွေစက္ကူအတုတွေကိုမထိန်နိုင်တဲ့အကြောင်းမီဒီယာတချို့ရဲ့ဖော်ပြချက်တွေဟာမှန်မှန်ကန်ကြောင်းဗဟိုဘဏ်အစစ်မြင့်တာဝန်ရှိသူတဦးကညှင်းဆန်လိုက်ပါတယ်မှန်မှန်မကန်ရေးသားဖော်ပြတဲ့သူတွေကိုအရေးယူမယ်လို့လည်းဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်ကပြောပါတယ
်ဗဟိုဘဏ်ပုံလဲသုံးပြလာပြီးတော့ဗဟိုဘဏ်ကပဲကျင်ကြရဲဆိုတဲ့သဘောဖြစ်တဲ့အကြောင်းကိုလို့ကျွန်တော်တို့ဒီ website ကနေပြီးတော့ကျင်ရနေတဲ့ဒီ page ကကျင်ရတဲ့လူကိုကျွန်တော်တို့တက်ဆိုင်ဟာမီဒီယာဝန်ကြီးဌာနကနေဒီမှာတစ်ရှင်ကျွန်တော်တို့ဒါကိုရှောက်ပေးဖော်ထုတ်ပြီးတော့အရေးပေါ်ဖြစ်ပါတယ်။ဘုတ်တရားရဲ့ကြည်ရဲ့မီဒီယာကိုဖော်ထုတ်ရေးဆောင်နေဖြစ်ပါတယ်။ဒီ page ကိုလည်းပဲဟုတ်တယ်ထင်ပြီးတော့ share တဲ့သူတွေလည်းကျွန်တော်တို့ဒါဖော်ထုတ်ရေးဆောင်မှာဖြစ်ပါတယ
်။စစ်ကောင်စီအနေနဲ့မြေတိငွေဆက်ကူကိုမှပြန်လည်ပြီးသိမ်းမှာမဟုတ်ဘူးဆိုတာကြေညာခဲ့ကြောင်းနဲ့အဲ့ဒီလိုသတင်းတွေဟာလည်းမဟုတ်မမှန်ပါကြောင်းဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်ကပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးလုံခြုံရေးမတည်မငြိမ်အခြေအနေတွေကြောင့်စီးပွားရေးဗန္ဒာရေးနဲ့ငွေကြေးလုပ်ငန်းတွေမှာရိုက်ခတ်မှုတွေကြုံတွေ့နေရတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေစနစ်တကျနဲ့ကြဲကြဲပြန့်ပြန့်တိုးပြီးကျူးလွန်နေတဲ့အတွက်အကြမ်းဖက်မှုတွေရပ်တန့်သွားအောင်နိုင်ငံတကာအတိုင်းဝိုင်းကတိကျပြတ်သားတဲ့အရေးယူမှုတွေချက်ချင်းချမှတ်ဖို့လိုအပ်ကြောင်းလူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှဲဘက်ချလက်ကတောင်းဆိုလိုက်ပါတယ်လူနေထူထပ်တဲ့နေရာတွေမှာလေကြောင်းကဘုံကျဲတိုက်ခိုက်တာလက်နက်ကြီးတွေသုံးပြီးရည်ရွယ်ချက်ရှိရှိအရသားတွေကိုပစ်ကတ်တိုက်ခိုက်နေတာတွေဟာစစ်ရာဇဝတ်မှုဒါမှမဟုတ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့အကြောင်း49ချိန်မြောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီပုံမှန်အစည်းအဝေးမှာအစည်းအဝေးကစားထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံရဲ့အကြက်တဲဖြည့်ရှင်းနိုင်ရေးရနိုင်သမျှနည်းလမ်းတွေနဲ့ကူညီရေးအပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ဆက်လက်ကျူးလွန်နေသူတွေကိုနိုင်ငံတကာလူအခွင့်အရေးဥပဒေနဲ့အညီအရေးယူနိုင်ရေးနိုင်ငံတကာအတိုင်းဝိုင်းကိုကော်မရှင်နာမင်းကြီးမီရှဲဘက်ချလက်ကတောင်းဆိုလိုက်ပါတယ်စစ်ကောင်စီရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေအကြီးအကျယ်ခံနေရတဲ့သခိုင်းတိုင်းနဲ့ကြားပြည်နယ်အတွင်းကအဖြစ်ပြက်တွေအပါအဝင်နိုင်ငံတော်တိုင်းရင်းသားလူမျိုးတွေနဲ့လူနည်းစုတွေအပေါ်စစ်ကောင်စီရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလည်းအစိုးရကစားမှထည့်သွင်းဖော်ပြထားပါခင်ဗျာအမေရိကန်တပ်ဖွဲ့တွေကတောင်ကိုရီးယားနိုင်ငံမှာလေကြောင်းရန်ကာကွယ်ရေးလေ့ကျင့်ခန်းနဲ့ပင်လယ်ဝါအတွင်းမှာလေရင်တင်သင်္ဘောတစ်စင်းကိုအခြေပြုလှုပ်ရှားတဲ့လေ့ကျင့်ခန်းတို့ကိုအချိန်မြင့်လှုပ်ဆောင်ခဲ့ကြတယ်လို့အမေရိကန်စစ်ဘက်ကအင်ကာနေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကတာဝေးပြစ်ဒုံးကျည်နှစ်ကြိမ်ဆန်းသတ်ခဲ့ပြီးနောက်ပိုင်းအဲ့ဒီလိုလေ့ကျင့်ခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့ဂျိုရူးကနေထိမ့်ချုပ်တဲ့တိုက်ချင်းပြစ်ပယ်ထိန်တပ်ဒုံးကျည်ကိုမကြာခင်ဆန်းသတ်နိုင်လိမ့်မယ်လို့အမေရိကန်တာဝန်ရှိသူတွေကသတိပေးခဲ့ပြီးတဲ့နောက်ပိုင်းစီးရေးလေ့ကျင့်တာတွေလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့ဒီသတင်းပတ်ထဲမှာပဲဆန်းသတ်နိုင်တဲ့အရေးအယောင်တွေကိုအမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကထောက်လန်းနိုင်ခဲ့တယ်လို့တောင်ကိုရီးယားမီဒီယာတွေမှာဖော်ပြထားကြပါတယ်။လက်ရှိအခြေအနေအရမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်နဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်တို့ထိပ်သီးတွေ့ဆုံဆွေးနွေးခဲ့ကြတဲ့ 2019ခုနှစ်နောက်ပိုင်းမတွေ့ခဲ့ရတဲ့တင်းမာမှုတွေပြန်လည်ပေါ်ပေါက်လာမယ့်အန္တရာယ်တွေလည်းရှိနေပါတယ်ခင်ဗျာ
။ကိုဆောင်မိုးကြောင့်နဲ့ကိုခင်မောင်စိုးမင်းပါရှင်ဗုဒ္ဓဘုနေ့အနေနဲ့ခင်တင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအခုလို VOA မြန်မာပိုင်းကတင်ဆက်နေတဲ့ဒီရေဒီယိုနဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်တင်ဆက်နေပါတယ်ကြည့်ရှုနားဆင်ကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်မကြခင်မှာတော့နိုင်ငံတကာပြဿနာတွေကြောင့်မြမအရေးမျက်ခြေမပြတ်ကြဘူးကုလသမဂ္ဂကတိုက်တွန်းလိုက်တဲ့အကြောင်းကိုတင်ပြဖို့ရှိပါတယ်အခုတော့မြမအရေး American ထောက်ပံ့ကူညီမဲ့အစီအစဉ်ကိုတက်ကြွလှုပ်ရှားသူတွေကကြိုဆိုလိုက်တဲ့အကြောင်းကိုပြောပြမှာပါအမေရိကန်အစိုးရရဲ့2022ဘဏ္ဍာရေးဘတ်ဂျက်အတွက်မြန်မာကိုကူညီမဲ့ဒေါ်လာ136တန်းမှာ NUG, NUCC, CRPH, CDM နဲ့ EAO တွေကိုတီးခြားခေါင်းစဉ်တွေအောက်မှာကူညီထောက်ပံ့ဖို့ရှိကြောင်းအတိအကျဖော်ပြထားတာဟာထူးခြားပြီးတော့အားတက်ဖွယ်ရာဖြစ်တယ်လို့မြန်မာရေးထောက်ခံအားပေးတဲ့အမေရိကန်မဟာမိတ်အဖွဲ့ကပြောပါတယ်American နဲ့ American အထက်နဲ့အောက်လွှတ်တော်နှစ်ရလုံးကအတည်ပြုလိုက်တဲ့ဒီ2022ခုနှစ်ဘဏ္ဍာရေးနှစ်အတွက်ဘတ်ဂျက်ကိုသမ္မတဂျိုးဘိုင်ဒန်ကမနေ့အင်္ဂါနေ့ကလည်းအတည်ပြုလိုက်တာပါဒီအကြောင်းကိုကျွန်မဆက်ပြီးတော့ပြောပြမှာပါရှင်သမ္မတဘိုင်ဒန်မနေ့ကလက်မှတ်ရေးထိုးလိုက်တဲ့ American အစိုးရဘတ်ဂျက်ဥပဒေမှာစုစုပေါင်းဒေါ်လာ 1.5 ထရီလီယံသုံးဆွဲဖို့ပြဋ္ဌာန်းထားတာပါအဲ့ဒီတည်းမှာရုရှားကျူကျော်စစ်ရင်ဆိုင်နေရတဲ့ယူကရိန်းနဲ့ဆီယနာသိမ်းထားတဲ့မြန်မာစတဲ့နိုင်ငံတွေအတွက်လည်းပါဝင်ပါတယ်။မြန်မာဒီမိုကရေစီရေးနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်ဒေါ်လာ136တန်းကိုအမေရိကန်နိုင်ငံသားရေးဌာနအောက်ကသုံးစွဲမဲ့ဘတ်ဂျက်ထဲမှာဖော်ပြထားပါတယ်။ဒီနှစ်အမေရိကန်အစိုးရရဲ့ဘတ်ဂျက်ဥပဒေမှာမြန်မာနိုင်ငံမှာဆီယနာသိမ်းမှုကိုစန့်ကျင်လှုပ်ရှားနေတဲ့အဖွဲ့အစည်းတွေကိုနာမည်နဲ့တကွဖော်ပြပြီးထောက်ပံ့မဲ့အကြောင်းရေးသားထားတာဟာထူးခြားပြီးနှွေဦးတော်လည်ရေးအတွက်အားတက်စရာဖြစ်ကြောင်း USACN မြန်မာရေးထောက်ခံအားပေးတဲ့ American မဟာမိတ်အဖွဲ့ပြောခွင့်ရ Mike Hack ကအခုလို VOA ကိုပြောပါတယ
် What's significant about it? The amount is important but more so than
that. ထူးခြားအချက်ကတော့ငွေပမာဏထက်ပိုပြီးအရေးကြီးတာကတော့အဲ့ဒီ budget ထဲမှာ NUG, CRPH, CDM, EAO တွေကိုဖော်ပြထားတဲ့အတွက်မြန်မာအတွက် budget ငွေရဲ့မှာဒီအဖွဲ့အစည်းတွေလည်းတစိမ့်တစ်ပိုင်းရရှိမှာဖြစ်ပါတယ်။သူတို့ကိုနာမည်နဲ့တက်ပြီးဖော်ပြထားတာဟာ American ဘက်ကအသေးချာပေးဖို့ရည်ရွယ်လှုံ့ဆော်နေတယ်ဆိုတာထင်ရှားပါတယ်
။ဒါပေမဲ့ American ကကူညီထောက်ပံ့မဲ့ငွေကိုလက်နက်ကင်ဒေါ်လာရေးအတွက်အသုံးပြုလို့မရဘူးလို့အတိအကျပြဋ္ဌာန်းထားတယ်လို့လည်း Mike Hack ကပြောပါတယ်။
It's very specific that the money can't go to armed operations
ဒီမှာအတိအကျဖော်ပြထားတာကငွေတွေကိုလက်နက်ကင်စစ်စင်ရေးတွေအတွက်အသုံးပြုလို့မရဘူးလို့ဆိုပါတယ်ဒါပေမဲ့နေစဉ်လုပ်ငန်းဆောင်တာအစီအစဉ်လှုပ်ရှားမှုတွေအတွက်သုံးစွဲလို့ရတယ်ဆိုတော့ NUG EAO တွေအနေနဲ့သူတို့အခြားလုပ်ငန်းတွေအတွက်ဒီဘတ်ဂျက်ငွေတစ်သိပ်တစ်ပိုင်းကိုရမှာဖြစ်ပါတယ်
ဒါ့အပြင်ထိုင်းနယ်ဆက်ဖြတ်ကျော်ပေးမယ့်အကူအညီနဲ့အခြားလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေအတွက်လည်းဒီနှစ်အမေရိကန်အစိုးရကမြန်မာကိုကူညီမဲ့ဘတ်ဂျက်ထဲမှာဖော်ပြထားတာဟာအားတက်စရာကောင်းကြောင်း Mike Hack ကဆိုပါတယ
်။ So all in all it's something to be exciting about. I think it is encouraging.
ဒီနှစ်မြန်မာအတွက် American အစိုးရရဲ့ဘတ်ဂျက်သုံးစွဲမဲ့အစီအစဉ်ကိုကြည့်ရတာစိတ်လှုပ်ရှားဖို့ကောင်းပါတယ်။အထူးသဖြင့်အရင်နှစ်တွေနဲ့မတူတာကအဖွဲ့အစည်းတွေကိုနာမည်နဲ့အတိအကျဖော်ပြထားတာဟာအားရဖို့ကောင်းပါတယ်။ဒါဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်ကစဉ်းစားနေတဲ့နည်းလမ်းတွေအတွက်ကြီးမားတဲ့ခြေလှမ်းတစ်ခုလို့ကျွန်တော်မြင်ပါတယ်
။ဒါပေမဲ့လည်းမြန်မာအတွက်ဘတ်ဂျက်ငွေကိုဘယ်အချိန်မှဘလို့သုံးစွဲခွဲဝေမလဲဆိုတာကတော့ဘယ်သူမှအသေးချာမသိသေးကြောင်း Mike Hack ကပြောပါတယ်။ဆီယနာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေတိုင်းဒါဒေသတွေမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်နေတဲ့အကူအညီတွေအတွက်အမေရိကန်အစိုးရကဒီနှစ်အတွက်မြန်မာကိုပေးမဲ့ဒေါ်လာ136တန်းပမာဏဟာလုံလောက်မှုမရှိဘူးလို့မြင်ကြောင်း Maryland ပြည်နယ်အခြေဆိုင်ချင်းလူမျိုးများအဖွဲ့ချင်း Association of Maryland အမှုဆောင်ညွှန်ကြားမှုဇိုသုံးမုံက VOE ကိုပြောပါတယ
်အခုကျွန်တော်တို့ Obama Act of 2021Bill ကခုကခုရှိတိုးနေတယ်အဲ့ဒါမှလည်း220 million ကုမဲဆိုပြီးတော့အဲ့ဒီဘီယံမှာလဲပါတယ်အဲ့ဒါနဲ့လဲကွာတယ်ပြီးတော့နောက်တစ်ချက်ရှိတယ် UN ကနေ Humanitarian Response Plan ဆိုပြီးတော့2022မှာဟောရှိရနဲ့26 million လောက်တဲ့ US dollar 826 million လောက်တဲ့ဆိုတော့ကျွန်တော်တို့ US ကအဓိကဥဆောင်တဲ့ပိုင်းမှာပါခဲ့တယ်ပါလိမ့်မယ်လို့ကျွန်တော်ပြောရင်းတယ်အဲ့ဒါမှာ136ကတော့ဟိုတော်တော်လေးဟာတော်တော်လေးနေပါတယ်လို့ကျွန်တော်ပြောချင်တယ်
မြန်မာအတွက်ဘတ်ဂျက်ငွေဒေါ်လာတန်း200ကျော်သုံးဆွဲဖို့နဲ့ NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်အတိအမှတ်ပြုဖို့တောင်းဆိုထားတဲ့ဘာမော့ဘီလ်မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းကိုတော့အထက်နဲ့အောက်လွှတ်တော်တွေမှာဆွေးနွေးနေဆဲဖြစ်ပြီးအောက်လွှတ်တော်မှာထောက်ခံတဲ့အမတ်အရေးအတွက်86ဦးအထက်လွှတ်တော်မှာ24ဦးရရှိထားတယ်လို့ USACN ပြောခွင့်ရ Mike Hack က VOA ကိုပြောပါတယ်ရှင်ဟုတ်တယ်ခုနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်နေကိုဆက်လက်နားဆင်နေကြတာပါအခုတော့ဒီနိုင်ငံတကာပြဿနာတွေကြောင့်မြန်မာအရေးမျက်ခြေမပြတ်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တာကိုကြည့်ကြရအောင်ပါဆရာနာသိမ့်မီရဲ့နောက်ပိုင်းလူခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကျက်တဲတွေကြီးထွားလာနေတဲ့မြန်မာနိုင်ငံကအခြေအနေတွေအပေါ်နိုင်ငံတကာပြဿနာတွေကြောင့်အာရုံစိုက်မှုတွေရော့မသွားဖို့ကုလသမဂ္ဂကတတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာစစ်ရာဇဝတ်မှုမြောက်နိုင်တဲ့အထိစစ်တပ်ကလူခွင့်ရေးထိုးဖောက်မှုတွေဆက်လက်ကျူးလွန်နေကြောင်းကုလသမဂ္ဂကအစင်ခံစာထုတ်ပြန်လိုက်တဲ့တစ်ချိန်တည်းမှာပဲမြမရေးဆက်လက်အာရုံစိုက်ကြဖို့တိုက်တွန်းလိုက်တာပါအပြည့်အစုံကိုတော့ကိုအောင်လင်းဦးကပြောပြမှာပါရှင
်မြန်မာနိုင်ငံမှာဆက်အနာတင်းနေတာဒီနေ့ကြော်ကြာရှိလာချိန်မှာလူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံရေးအခြေတည်းတွေပေါ်ပေါက်နေစေဖြစ်တာကြောင့်နိုင်ငံတကာတာဝန်ကဆက်လက်အာရုံစိုက်ဖြေရှင်းကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တာပါယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုအပဝင်ကမ္ဘာရေးရာကိစ္စတွေကြောင့်နိုင်ငံတကာအတိုင်းအဝန်အနေနဲ့မြန်မာနိုင်ငံအရေးမှာအာရုံစိုက်မှုတွေလျှော့လို့မဖြစ်ဘူးလို့လည်းကုလသမဂ္ဂတွင်ရေးမှူးချုပ်ယုံလက်ထောက်ပြောဝင်ရာ Foreign Hack ကမြို့ရကုလသမဂ္ဂရုံးချုပ်ကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ
် We obviously on the larger point do not want the members of the international community to be distracted by any conflict even one as large as the one in Ukraine from the many different problems facing the rest of the world and that certainly includes Myanmar
Ukraine ye lo ji ma ye tetana ji ye jaw myama a ji a ba win ta ba ji ma jin sai ni ya de tacha tetana paung song bo naingan daga a tai wan ga a yong pyaung twa da myo ko tinarou a ni ne mlo la bu so ya lo shin shin nen nen ti le jaw de kula tamak ga a thu ko so le a ni ne le ta wan shi de a tai tat sain du ri ne tet twe saung ya twa ma ba ti ja de a tai kula tamak ga lu khwin ye san ya yong a ni ne le မြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်လို့ဆက်လက်ဆုံရင်တော့မှဖြစ်ပြီးပြီးခဲ့တဲ့နှစ်ထဲအာဏာသိမ်းခဲ့တဲ့လောက်ရက်နဲ့လက်တလောတိုက်ခိုက်မှုတွေအပေါ်မှာလည်းဆက်လက်အကဲဖြတ်တော့မှဖြစ်ပါတယ
်ကုလသမဂ္ဂအနေနဲ့စစ်တပ်ကအာဏာသိမ်းဖျက်ရှားခဲ့တဲ့အယသအစိုးရခေါင်းဆောင်တွေအပါအဝင်ဖမ်းဆီးခံထားသူတွေပြန်လွတ်ပေးဖို့နဲ့ဖြုတ်ချခံရတဲ့အယသအစိုးရပြန်လည်အုပ်ချုပ်ခွင့်ရဖို့လိုလားကြောင်းလည်းကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကဒီနောက်တွေကိုပြောပါတယ်အင်္ဂါနေ့မှာပဲလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းမြန်မာနိုင်ငံမှာစစ်တပ်ကကြီးလေးရဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေစေဖြစ်ကြောင်းသတိပေးခဲ့တာပါကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်ပြဖို့ပြုစုထားတဲ့အစီရင်ခံစာတင်မှာတော့ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဖော်ပြထားကြောင်းလည်းလူခွင့်ရေးမဟာမင်းကြီးရုံးပြောဝင်ရာရော်ဘီနာရှန်ဒါဆန်နီကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာသတင်းတောက်တွေကိုပြောခဲ့ပါတယ
် The military is continuing to engage in systematic and widespread human rights violations and abuses some of which may amount to war crimes and crimes against humanity
စစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ဖိနှိပ်မှုတွေကိုစနစ်တကျကြေကြေပြတ်ပြတ်ဆက်လက်ကျူးလွန်နေပြီးတချို့လူရဲတွေဟာစစ်ရာဇဝတ်မှုနဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တာတွေ့ရပါတယ်
ကုလသမဂ္ဂစီရင်ခံစာကတော့ကိုရိုင်းကြုံခဲ့သူတွေ၊ညံ့ညင်တွေ့ရှိသူတွေ၊လူခွင့်ရေးလှုပ်ရှားသူတွေလူပေါင်း155ယောက်ကိုမြန်မြန်စုံစမ်းပြီးဂျူရူတပ်ပုံတွေ၊တရင်မီဒီယာထောက်ထားတွေ၊တရင်ချက်လက်တွေနဲ့တိုက်ဆန်စစ်ဆေးပြီးပြုစုထားတာပါ။လေလာတွေ့ရှိချက်တွေအရအယက်သားတွေကိုတိုက်ရိုက်ပြစ်မှတ်ထားပြီးရွေရွေချက်ရှိရှိတိုက်ခိုက်တယ်လို့ယူဆနိုင်ကြောင်းစီရင်ခံစာပြုစုသူတွေကောက်ချက်ချထားတယ်လို့လည်းလူခွင့်ရေးမဟာမင်းကြီးရုံးပြောခွင့်ရသူကပြောဆိုခဲ့ပါတယ်
The report sets out Myanmar's military and security forces' flagrant disregard for human life.
လူနေထူထပ်တဲ့နေရာတွေကိုလေကြောင်းကနေတိုက်ခိုက်တာ၊လက်နက်ကြီးနဲ့ပစ်ခတ်တာ၊အရက်သားတွေကိုတမင်တက်တက်ပစ်မှတ်ထားတာ၊တချို့ဆိုရင်ခေါင်းကိုအပစ်ခံရတာ၊မိရှို့တက်တာ၊မတရားဖမ်းဆီးတာ၊နှင်းပန်းနှိပ်စက်တာ၊လူသားတိုင်းဖြစ်အတုံးချတာတွေပါဝင်
မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူအသက်တွေကိုတံပိုးမထားတဲ့လုပ်ရက်တွေကိုလည်းအစင်ခန်းစာမှာဖော်ပြထားပါတယ
်။လွန်ခဲ့တဲ့ဒီနှစ်ကျော်အတွင်းအချမ်းဖက်ဖြိုခွင်းမှုတွေနဲ့ကြုံရရင်ပြည်သူလူထုဟာစိတ်သက်ခိုင်မာနေစေဖြစ်ပြီးဒီမိုကရေစီနဲ့အများပြည်သူစံတော်ကိုထင်ရတဲ့အဖွဲ့အစည်းတွေပြန်လည်ပေါ်ပေါ်ရေးတနစ်တန်ခိုင်မာနေစေဖြစ်တာတွေ့ရတယ်လို့လည်းပြောဆိုခဲ့ပါတယ်။မြန်မာဆက်အနာမယ်နေဘက်ကတော့လက်တလောကုလသမဂ္ဂရဲ့စီရင်ခန်းစာနဲ့ပတ်သက်လို့တုံ့ပြန်တာမရှိသေးပေမဲ့မြန်မာနိုင်ငံကခြေနေနဲ့ပတ်သက်လို့ကုလသမဂ္ဂဖွဲ့စည်းတွေရဲ့ဖော်ပြချက်တွေဟာလက်တွေ့အခြေအနေနဲ့ကန့်ညင်မှုမရှိဘူးဆိုပြီးအရင်တုန်းကတုံ့ပြန်ထားဘူးပါလေ။လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကတော့မြန်မာလူညုံရေးအနာဘိုင်းတွေဟာစစ်စင်ရေးတွေအတွင်းအစုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေနေအိမ်ဆောက်ဦးတွေကိုမိရှုဖြစ်စည်းမှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေကြောင်းပြောဆိုထားတာပါ။မြန်မာနိုင်ငံမှာစစ်တပ်ကကြီးလေးရဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတဲ့အပေါ်နိုင်ငံတကာတိုင်းဝန်ကထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ။
ကောင်းလွင်ဦးပါရှင်။ကရင်ပြည်နယ်ဒီမြောက်ပြည်မြို့နယ်ကော့ကရိတ်မြို့နယ်ကြာအင်းစိတ်ကြီးမြို့နယ်တွေမှာနေ့စဉ်တိုက်ပွဲတွေဖြစ်နေတာကြောင့်တောင်ရင်းမြစ်တစ်လျှောက်ထွက်ပြေးလာတဲ့စစ်ပေးဒုက္ခတဲ့အရေးအတွက်တိုးလာနေပါတယ်။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ကရင်ပြည်နယ်မြောက်ပြည်ခရိုင်လေးကိတ်ကောနဲ့အနီးတစ်ဝိုက်ဒေသတွေပါဝင်ကော့ကရိတ်မြို့နယ်ကြာအင်းစိတ်ကြီးမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေဟာဒီရက်ပိုင်းမှာပဲနေ့စဉ်ဒီပါတိုက်ပွဲတွေဆက်ဖြစ်နေပါတယ်။တနင်္လာနေ့ညကတော့ကော့ကရိတ်မြို့နယ်ထဲမှာပဲညတိုက်ပွဲတွေဖြစ်နေပါတယ်။ဒါဟာစစ်ကောင်စီတပ်တွေ၃ရက်အတွင်းဆုတ်ခွာပေးဖို့ KNU တပ်မ6ကသတိပေးလိုက်ပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီဘက်ကတပ်ရင်အားတွေတိုးချဲ့ပြီးတက်လာတဲ့အတွက်ဒီရက်ပိုင်းမှာပဲနှစ်ဖက်ထိပ်တွေ့ပစ်ခတ်မှုတွေဆက်ဖြစ်နေပါတယ်။တနင်္လာနေ့မှာတော့ကော့ကရိတ်နဲ့ကြိုင်းစိတ်ကြီးမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်နေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမောင်ကပြောပြပါတယ်
။သူတို့ကလည်းသူကြီးကြီးအဆင်လာတာပေါ့နော်။အဲ့ဒါကိုပြောပြီးလာမှာပဲသူတို့ကဟိုမဆုတ်ပေးတဲ့အပြင်ကိုသိုးဆက်ကိုသိုးဆက်ကိုအင်အားထပ်ပြီးသိုးအင်အားထပ်ပြီးလာတာပေါ့အင်အားထပ်ပြီးလာတော့အဲ့မှာထိတွေ့တိုက်ပွဲတွေဖြစ်တယ်။ကော့မြေတမိုင်ကုန်းဘက်မှာလည်းဖြစ်တယ်။နောက်ပြီးတော့ရေကုန်းဘက်မှာလည်းဖြစ်တယ်။ဟိုနောက်ပြီးတော့ဟိုမနေ့ကဟိုခါလေးက30နှစ်ရှိကိုဒီအကဲတိုင်းဆက်ကောင်တက်ပြတယ်အဲ့မှာတော့ကြီးကျယ်ဖြစ်လာတယ်တိုင်းဖိတ်ကြီးမျိုးအုံဝင်ပေါ့ဘူပေါင်းတက်တွေပါတယ်ကျွန်တော် PDF တွေပါတယ်အဲဒီကဟိုတိုင်းဆက်ကောင်မှာလည်းဟိုကျွန်တော် PDF ဘူပေါင်းတက်ဖွဲ့တွေရှိတယ
်ဒီရက်ပိုင်းမှာပဲမြဝတီကော့ကရိတ်အာရှလမ်းမမှာပဲကုန်တင်ရင်တွေပြစ်ခတ်ပြီးရှုတ်ခံရမှုတွေဖြစ်ခဲ့ပါတယ်အဲ့ဒီနေရာကတရားတစ်စင်းနဲ့ပျက်စီးသွားတဲ့အတွက်ခီးစက်တင်ကားတွေကုန်ကားတွေသွာလာမှုတွေပိတ်ထားရပါတယ်အခုလိုမျိုးတိုက်ပွဲတွေပြင်းထန်လာတဲ့အတွက်ဒေသခံတွေဟာကျေးရွာတွေကနေထပ်မံထွက်ပြေးလာကြပြီးတောင်ရင်းမြစ်တစ်လျှောက်မှာစစ်ဘေးရှောင်ဒုက္ခသည်900လောက်ထပ်ပြီးတိုးလာတယ်ဆိုပြီးဒုက္ခသည်တွေကိုစားတောက်ရေးအကူအညီပေးနေသူတဦးကပြောပြပါတယ
်။လေးကြီးကဘက်ကောအချင်းမဝါကီနောက်ဒီကောဘက်ကောဒုက္ခသည်တွေကဒီဘက်ကိုဟိုထပ်ပြီးတိုးလာတယ်။အဓိကတော့တိုက်ပွဲတွေဖြစ်တယ်နောက်ပြီးတော့လေးကြီးကမှလည်းစစ်ကောင်စီဘက်ကနေပြီးတော့သူတို့ခြေကုပ်စခန်းတွေယူလာတယ်။အဲ့တော့အဲ့ဒီမှာတချို့တွေကရွာပြန်ပြီးတော့သူတို့ကြည့်ကြတယ်ပေါ့နော်။ကြည့်ရတာအိမ်မှာရှိတဲ့ဟိုကားတွေဆိုင်ရည်တွေပစ္စည်းတွေမရှိတော့ဘူးနောက်ပြီးတော့အကောင်းတဲ့ပစ္စည်းတွေတခုမှမရှိတော့ဘူးပေါ့နော်ကျွာလဲကွာဆက်ပြီးတော့ပြန်လို့မရအောင်အဲဆိုတော့သူကဒီဘက်ဆစ်ဆောင်တဲ့နေရာမှာသူထပ်ပြီးတော့ဟိုရှိလာတယ်နောက်တစ်ချက်ကတော့အရင်တုန်းကတော့ဟိုတိုက်ပွဲတွေနေပါတဲ့ခါမှာပြန်လာလို့ရည်ပြန်လာရည်ရည်ပြန်ရတယ်အဲတိုက်ပွဲတွေဖြစ်တဲ့ခါကျတော့အဲဆက်ပြီးတော့ဘယ်တော့မှနေလို့မရတော့အဲ့လိုလဲတိုးလာတာရှိတယ်အဲ့ဒါကဖလူကြီးဖလူလေးဘက်ကပေါ့နော်ဒီလိုဘက်ကလည်းတချို့ကတော့အချိန်ကကြည့်ပြီးပြန်လာတယ်။ဒါလည်းရှိတယ်။အဲ့တော့စစ်ဆောင်စခန်းလေးမှာတော့ဟိုလူတွေတိုးလာရှိတယ်။အဲ့သူတို့ပိုင်ဆိုင်မှုတွေကလည်းဘာမှမရှိတော့ဘူးပေါ့နော်တတော်များ။တပားလေးဆိုလို့ရှိရင်လည်းဟိုတိမ်သွားတာရှိတယ်။ဆိုတော့ကျွန်တော်တို့အခုပုံမှန်ပေါ့နော်သွားကြည့်ပြီးလည်းနေရာ၄ခု၅ခုလောက်ရှိတယ်ပေါ့နော်။အဲ့ဒီမှာဆိုလို့ရှိရင်ဒီရက်တည်းမှာလူကြီး၄-၅ရောက်လောက်ထပ်ပြီးတိုးလာတာကျွန်တော်တွေ့ရတယ
်။အခုဆိုရင်မြဝတီခရိုင်ထဲကစစ်ပေးရှောင်ဒုက္ခသည်6000ကျော်ကတော့2021ခုနှစ်ဒီဇင်ဘာလ14ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်တာ3လကြာပြီမဲ့နေရရင်ကျေးရွာတွေကိုမပြန်နိုင်ကြသေးပဲတောင်ရင်းမြစ်တစ်လျှောက်မှာပဲနေရာရွှေ့ပြောင်းနေထိုင်နေရဆဲဖြစ်ပါတယ်။မြဝတီခရိုင်လေးကေကော်ဒေသမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက် KNU ထိန်းချုပ်ရာတပ်မဟာအသီးသီးမှပြည်တွင်းစစ်ဘေးရှောင်ဒုက္ခသည်တက်9000လောက်တိုးလာတယ်ဆိုပြီးကရင်အမျိုးသားစီယုံ KNU ကတော့သတင်းထုတ်ပြန်ထားပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။
အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါရမယ်ရှင်
။ဒီမိုကရေစီနီးကျလွတ်လပ်ခွင့်တွေပြိုလဲပျက်စီးလာနေပြီးလူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်တွေတိုးလာတဲ့ ပြဿနာကြီးနှစ်ရအကြာမှာအများပြည်သူဆိုင်ရာဝန်ဆောင်မှုလိုအပ်ချက်တွေအကြီးအကျယ်များလာပေမဲ့လည်းမြန်မာနိုင်ငံတွင်းမှာစစ်တပ်အာဏာသိမ်းမှုကြောင့်အများပြည်သူဆိုင်ရာဝန်ဆောင်မှုတွေထိခိုက်ပျက်စီးနေတဲ့အကြောင်းအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အာရှဆိုင်ရာဒုတိယလက်ထောက်အုပ်ချုပ်ရေးမှူးခရိတ်ဟတ်ကလွှတ်တော်ကြားနာမှုမှာပြောဆိုခဲ့ပါတယ်။၂၀၂၀ခုနှစ်အေ ြခဲ့ကြပြီးစစ်ကောင်စီဘက်ကလည်းဆန္ဒပြကြတဲ့ရာနဲ့ချီတဲ့ကျန်းမာရေးဝန်ထမ်းတွေကိုဖမ်းဆီးဖြိုခွဲရေးလုပ်ခဲ့ပါတယ်။2021ခုနှစ်ဒီဇင်ဘာလအထိကျန်းမာရေးဝန်ထမ်း9000ဆက်လက်ပြီးဆန္ဒပြခဲ့ကြပါတယ်။အထူးသဖြင့်အများပြည်သူဆိုင်ရာဝန်ဆောင်မှုတွေပိတ်လိုက်တာကြောင့်စိုးစိုးရွားရွားထိခိုက်ရတဲ့လူမှုအတိုင်းအဝိုင်းတွေအတွင်းကျန်းမာရေးဆိုင်ရာဝန်ဆောင်မှုပေးနိုင်ဖို့အတွက် USAID ဟာ NGO တွေတိုင်းရင်းကျန်းမာရေးအဖွဲ့အစည်းတွေနောက်ပုဂ္ဂလိကကဏ္ဍတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ COVID-19 အရေးမှာတော့အရှိတောင်အာရှဒေသတွင်မြန်မာနိုင်ငံဟာကာကွယ်ဆေးအပြည့်အဝထိုးနှံပြီးသူအရေးအတွက်အချို့အစားအနည်းဆုံးနိုင်ငံဖြစ်ပါတယ်။ COVID-19 Omicron မျိုးကွဲကူးစက်ပြန့်နှံ့မှုဟာလည်းတိုးလာနေပါတယ်။ COVID-19 ကာကွယ်ဆေးပူးပေါင်းဆောင်ရွက်မှု COVAX ကမြန်မာနိုင်ငံအတွက်ခွဲဝေချထားပြီးဖြစ်ပေမဲ့လည်းကာကွယ်ဆေးအလုံးရေ 10.8 သန်းကိုဒီကနေ့အထိမပို့ဆောင်ရသေးပါဘူး။စစ်ကောင်စီကတော့ကာကွယ်ဆေးအလုံးရေသန်း60ကိုတရုတ်ပြည်သူသမ္မတနိုင်ငံအိန္ဒိယနဲ့ရုရှားထံရရှိထားပြီးဖေဖော်ဝါရီလ20ရက်နေ့အထိလူဦးရေရဲ့38ရာခိုင်နှုန်းလောက်ကိုကာကွယ်ဆေးနှလုံးထိုးနှံပေးပြီးဖြစ်ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီရဲ့စည်ရင်တွေကိုစီစစ်အတည်ပြုဖို့တော့မဖြစ်နိုင်ပါဘူး။ကာကွယ်ဆေးထိုးနှံမှုနှုံမြင့်တင်နိုင်ဖို့အတွက် COVAX အနေနဲ့ကာကွယ်ဆေးတွေကိုလွတ်လပ်ပြီးယုံကြည်ရတဲ့လမ်းကြောင်းတွေကနေပို့ဆောင်တဲ့အကြောင်းဒီထဲမှာဆိုရင်အရက်ဖက်အဖွဲ့အစည်းတိုင်းရင်းကျန်းမာရေးအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ပုဂ္ဂလိကကဏ္ဍတို့အပါအဝင်ဖြစ်ကြောင်းဒုတိယလက်ထောက်အုပ်ချုပ်ရေးမှူးဟတ်ကပြောပါတယ်။မြန်မာနိုင်ငံကို COVID-19 ကာကွယ်ဆေးဖြန့်ချီရေးအတွက် USAID အနေနဲ့ရန်ပုံငွေအဆင့်သင့်ရှိသလိုပြင်ဆင်ထားပြီးလည်းဖြစ်ပါတယ်။ဒါအပြင်ကာကွယ်ဆေးထိုးနှံပေးမဲ့သူတွေအတွက်လေ့ကျင့်မှုကာကွယ်ဆေးထိုးဖို့တုံ့ဆိုင်မှုတွေကိုလျှော့ချရေး COVID-19 ကာကွယ်ရေးရပ်ရွာအတိုင်းအဝိုင်းစည်းကမ်းတွေမှာစမ်းသပ်မှုနဲ့ကုသမှုတွေကိုလည်းUSAID ကထောက်ပံ့ထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့ကျန်းမာရေးဆိုင်ရာပြဿနာက COVID-19 တခုတည်းနဲ့မဟုတ်ပါဘူး။နိုင်ငံတွင်းမှာ TB အဆုတ်နာရောဂါဟာလူပေါင်းတသိန်းမှ338ဦးဖြစ်ပွားနေပြီးဒီအရေးအတွက်ဟာဆိုရင်ဒေတာတွင်ပြင်းပြနှုံးရက်နှစ်ဆဖြစ်ပြီးတော့ကမ္ဘာလုံးဆိုင်ရာပြင်းပြနှုံးရက်3ဆဖြစ်နေတဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကဖော်ပြပါဗျ။ပြီးခဲ့တဲ့နှစ်အတွင်း USAID ကမြန်မာနိုင်ငံတွင်းမှာ TB ရောဂါဖြစ်ပွားသူတွေကိုစစ်ဆေးဖော်ထုတ်ပြီးကုသရေးကိုတိုးမြင့်ဆောင်ရွက်ခဲ့ပြီးပြီးခဲ့တဲ့10နှစ်တာကာလအတွင်း90ရာခိုင်နှုန်းလျှော့ချမှုမှာပံ့ပိုးဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့လည်းစစ်အာဏာသိမ်းမှုနောက်ပိုင်းမှာ TB ကုသမှုနဲ့ဖြစ်ပွားမှုအကြောင်းကြားမှုကထက်ဝက်ကျဆင်းခဲ့ပါတယ်။အများပြည်သူဆိုင်ရာဝန်ဆောင်မှုတွေမှီတဲ့လူနာတွေကို TB ရောဂါစမ်းသပ်မှုနဲ့ကုသရေးဝန်ဆောင်မှုတွေကိုလာမယ့်နှစ်တွေအတွင်း USAID ကတိုးချဲ့ဆောင်ရွက်မှာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာကျန်းမာရေးဆောင်ရှောက်မှုတိုးတက်စေရေးအတွက် USAID ကမိဖက် NGO တွေနဲ့ဆက်လက်ဆောင်ရွက်နေပါတယ်။မြန်မာလူထုရဲ့လိုအပ်ချက်တွေကိုစစ်ကောင်စီဘက်ကဖြည့်ဆည်းဆောင်ရွက်ဖို့ပြက်ကွက်နေချိန်မှာအမေရိကန်ပြည်ထောင်စုကဘာမှမလုပ်ဘဲနေမှာမဟုတ်ပါဘူးခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လိုပြပါရရှင်။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးရပါတယ်ရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုတင်ဆက်နေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါ
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျိုးရူဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.viewnews.com မှာလည်းကြည့်ရှုနိုင်နိုင်ပါသေး view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးအဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36faphe နဲ့ endlinks ဖြစ်တဲ့
nlink.com/download ဆိုတဲ့ web လိပ်စာပေါ်မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်။မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီရှင်။အခုဒီဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်တဲ့အခါမှာ
ပိုက်ပွဲဖြစ်တဲ့အခြေအနေလားရဘလို့ရှိလဲပြောသွားနေလဲဒါကိုကျွန်တော်သုံးသပ်တယ်ပေါ့နော်2020မှာတော့အဲ့ဒီအချိန်တုန်းကရှိခဲ့တဲ့
ဒါကတော့ MIPS ရဲ့အမှုဆောင်ဒါရိုက်တာဦးဆောင်မင်းဦးက VOE ကိုပြောသွားတာပါမြမလုံချုံရေးနဲ့ငင်းချမ်းရေးလက်ရှိနဲ့ရှေ့အလားလာအကြောင်းဆွေးနွေးထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ကဘာတလွားခီးသွားအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ American နိုင်ငံရေးအကြောင်းဒီကောင်းစရာအစီအစဉ်ကိုအရင်ဆုံးကြည့်ရှုနားဆင်ကြရအောင်ပါယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်လာတာသတင်းသုံးပတ်ရှိလာချိန်မှာတနင်္ဂနွေနေ့ကရုရှားရဲ့မစ်ဆိုင်းဒုံးကျည်နဲ့ပစ်ခတ်မှုအတွင်းမှာလူတွေဒါဇင်နဲ့ချီတေဆုံးခဲ့ပါတယ်ယူကရိန်းပိုလန်နယ်စပ်အနီးမှာရှိတဲ့စစ်တင်တဲ့စခန်းကိုရုရှားကဒုံးကျည်နဲ့ပစ်ခတ်ခဲ့တာပါအနောက်နိုင်ငံတွေအနေနဲ့လေးရင်မပြန်တမ်းရေးစုံတတ်မှတ်ပေးဖို့နဲ့လေးရင်တွေပေးဖို့ယူကရိန်းကတော့ဆက်လက်တောင်းဆိုနေဆဲဖြစ်ပါတယ် VOA သတင်းတောက် Irish Adversity ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်
ယူကရိန်းရဲ့နေတိုးတပ်တွေပူရဲစီရေးလေကျင်းလေရှိတဲ့ယာဗရီမြို့ကိုရုရှားတွေကလေကြောင်းကနေတနင်္ဂနွေနေ့မှာတိုက်ခိုက်တာကြောင့်ဒဏ်ရာရတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေကိုစေယုံတင်ကုသပေးနေရပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကတော့သူ့ရဲ့တပ်တွေဟာရုရှားတပ်ဖွဲ့ဝင်13,000လောက်ကိုတုတ်တင်နိုင်ခဲ့တယ်လို့ထောင်နဲ့ချီတဲ့ရုရှားစစ်ရင်တွေ၊ဒါဇင်နဲ့ချီတဲ့ဂျက်တိုက်လေယာဉ်တွေနဲ့ရဟတ်ယာဉ်တွေကိုဖျက်ဆီးနိုင်ခဲ့တယ်လို့အခိုင်အမာပြောကြားထားပါတယ်။ VOA အနေနဲ့တော့အခုလိုပြောကြားမှုနဲ့ပတ်သက်ပြီးစီးကြားအပြည့်မပြုတ်နိုင်ခဲ့သေးပါဘူး။ကမ္ဘာရုရှားဘက်ကဒါရုဇီဝလက်နက်တွေနဲ့တိုက်ခိုက်လာနိုင်ခြေရှိအောင်နဲ့ပတ်သက်ပြီးတော့စိုးရိမ်နေတယ်လို့လည်းယူကရိန်းတာဝန်ရှိသူတွေကပြောထားပါဗျ။လေဗီမျိုးဒုတိယမျိုးတော်ဝန်အန်ဒရီမော့စကာလန်ကိုကရုရှားသမ္မတဗလာဒီမီယာပူတင်ဟာနျူကလ িয়ার လက်နက်တောင်သုံးနိုင်ရဲ့လို့ ABC This Week အစီအစဉ်မှာအခုလိုပြောပါဗျ။
As a bomb sir
clay say ung ko le tu lo ga boun che tai khai de lo ba bae phi phi akon lou ba de ba ji ni ne di pyatana ko a phie sha tin ma de
russia ye tai khai mu chang ukraine ya ta ti song mu nya la pi tan ne chi de ukraine nai ngan da rui le doukha be phit la ba de american myu ta lun jo yi a chan pe jake sullivan ga russia ba ga jiwa daru le ne tong swe ma ko su yin chang cnn state of the union si jama ku lo pyo ba de
it is a very legitimate concern
တန်ဆိုရင်ဒီအခြေအနေပါရုရှားဘက်ကဓာတ်လက်နက်တွေသုံးဆွဲမှာကိုပြုခွင့်ပါတယ်သူတို့ကအခုအမေရိကန်နဲ့ယူကရိန်းဘက်ကဓာတ်ဇီဝလက်နက်သုံးလာနိုင်တယ်ဆိုတာမျိုးဆွဆွဲနေပါတယ်တကယ်တော့သူတို့ဘက်ကသုံးဖို့ပြင်ဆင်နေတာမျိုးဖြစ်နိုင်ပြီးဒါကိုပြောင်းပြန်လို့တခြားသူပေါ်အပြစ်တင်ဖို့လုပ်တာပါဒါဟာရုရှားတွေလုံနေကြနီလန်တိုင်းလုပ်တာပါ
ခုခါရုရှားတပ်တွေကမြို့တော်ကီးဖ်ကိုဝိုင်းထားဖို့ချင်းကပ်လာနေပြီးသတိပေးအော်ဒန်နေလဲမြို့ထဲမှာဆူညံနေပါတယ်။ယူကရိန်းနိုင်ငံသားအများပြားလည်းရရလက်နဲ့ဆွဲကိုင်းပြီးရုရှားတွေကိုခုခံတိုက်ခိုက်နေပါတယ်။ကျူးကျော်စစ်ကြောင့်နိုင်ငံကထွက်ခွာလာနေသူတွေကိုအိမ်နီးချင်းနိုင်ငံတွေကအကူအညီပေးတယ်လို့တချို့ကလည်းယူကရိန်းစစ်မြေပြင်အထိပါတွားရောက်အကူအညီပေးနေပါတယ်။အမေရိကန်စစ်သားဝန်ထမ်းဒရိုက်ခရော့က Sky News သတင်းဌာနကိုအခုလိုပြောပါတယ်။
And when I saw it, I honestly booked the flight from
San Francisco. ဒီကတည်းကလေကကယ်လီဖိုးနီးယားမှာလေယာဉ်လက်မှတ်ဝယ်ပြီးဒီကိုအမြန်ဆုံးလာခဲ့တာပါ။ကျွန်တော်တို့မျိုးဆက်အတွင်းဒီတိုက်ပွဲကဒီမိုကရေစီကိုကာကွယ်ဖို့နဲ့အာဏာရှင်တွေကိုစန့်ကျင်တဲ့လွတ်လပ်ရေးတိုက်ပွဲမဟုတ်ဘူးဆိုရင်တခြားဘာဖြစ်မလဲဆိုတာကျွန်တော်မသိတော့ပါဘူး။
ရုရှားတပ်တွေကယူကရိန်းအရက်သားတွေကိုတပ်ဖြတ်နေတဲ့အခါအထားတွေကိုစုဆောင်းထားတယ်လို့ Keith Memory ရဲချုပ်ကပြောပါတယ်ဒီချက်လက်တွေကို ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကိုပေးပို့သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ရုရှားဘက်ကတော့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့ညှင်းဆုံထားပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နက်နက်6နာရီကနေ9နာရီထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ
မြန်မာနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာ Institute MIPS ကမကြသေးခင်ကထုတ်ပြန်လိုက်တဲ့ဒီမြန်မာလုံခြုံရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအစီရင်ခံစာမှာစာမျက်နှာ200ကျော်ပါပြီးတော့2020နဲ့2021ခုနှစ်အတွင်းလက်နက်ကင်တိုက်ပွဲအခြေအနေအရရဲ့အပြင်ဆီယနာသိမ်းမှုနောက်ပိုင်းမှာဖြစ်ပေါ်လာတဲ့အကြမ်းဖက်လုပ်ရက်တွေဆီယနာသိမ်းမှုစန့်ကျင်သူတွေနဲ့အားပေးထောက်ခံသူတွေကိုအင်အားသုံးနှိမ်နင်းဖြိုခွဲတာစတာတွေကိုဖြစ်စဉ်တွေဖြစ်တဲ့အချိန်ရေးအတွက်တည်ဆုံးသူအရေးအတွက်စသည်ဖြင့်ဖော်ပြထားပါတယ်။ဒီအစီရင်ခံစာပေါ်အခြေခံပြီးတော့ MIPS ရဲ့အမှုဆောင်ဒါရိုက်တာဦးဆောင်မင်းဦးမြမရေးလေးလာသုံးသက်သူစာရေးဆရာဦးတန်းစိုးနိုင်တို့နဲ့ကိုကျော်ကျော်သိန်းကဆွေးနွေးထားပါတယ်ရှင်
။ဦးတန်းစိုးနိုင်ကိုမင်းစောဦးရေဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ
့။ကျွန်တော်တို့ဟုတ်ကဲ့ပါ။ကျွန်တော်တို့အခုအဓိကဒီတက်ထားပြီးတော့ဆွေးနွေးမှာကဒီကိုမင်းစောဦးရဲ့ MIPS ပေါ့နော်ဒီ Peace and Security Institute ပေါ့ My Institute for Peace and Security ညီကြိုင်းနဲ့လူလူရေးဆန်ဒီမိုင်း Institute ကပြီးခဲ့တဲ့ရက်ပိုင်းကထုတ်တယ်ဒီလူလူရေးဆိုင်ရာအစီအစဉ်စာအဲ့ဒီပုံမှာအခြေခံပြီးတော့ဆွေးနွေးပါမှာဆိုတော့ဒီအစီအစဉ်ကစာမျက်နှာ200ကျော်ပါတာကျွန်တော်တွေ့ရပါတယ်ဆိုတော့ကိုမင်းစောဦးရင်စပြောပါဒီအစီအစဉ်စာရဲ့အဓိကဥတီချက်ရွေးချက်ကဘာများပါလဲ
ကျွန်တော်ဒီလုံခြုံရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအစီအစဉ်တွေကိုကျွန်တော်နှစ်တိုင်းထုတ်ပါတယ်။ဒါကကျွန်တော်တို့ရဲ့တုံးချင်ရောက်ပါ။ကျွန်တော်တို့ဒီအစီအစဉ်ကလာမှာဆိုလို့ရှိရင်ဒီတိုင်းပြည်လုံးမှာဖြစ်တဲ့တိုက်ပွဲဖြစ်တဲ့အခြေအနေပေါ့နော်။အဲ့ဒီအခြေအနေမှာကျွန်တော်တို့တချို့တိုက်ပွဲအဖြစ်များတဲ့အဖွဲ့တွေဆိုလို့ရှိရင်တစ်ဖွဲ့ချင်းစီရဲ့အနေအထားတွေကိုကျွန်တော်တင်လုံးကောက်သုံးသပ်တယ်။သူတို့ရဲ့တိုက်ပွဲဖြစ်တဲ့အခြေအနေလားရဘလို့ရှိလဲ။ဘယ်လိုသွားနေလဲဒါကိုကျွန်တော်သုံးသပ်တယ်ပေါ့နော်။2020မှာတော့အဲ့ဒီချိန်တုန်းကရှိခဲ့တဲ့ဒီလုံခြုံရေးဆိုင်ရာနေထားတဲ့ငြိမ်းချမ်း process လို့ရှိနေလေဟလာဘယ်အဖွဲ့နဲ့တိုက်ပွဲတွေကတော့ငြိမ်းနေတယ်ဘယ်အဖွဲ့နဲ့တွေကတော့ဖြစ်နေတယ်ဒါတွေကျွန်တော်သုံးသပ်ပါတယ်2021မှာတော့ကျွန်တော်အဓိကထားပြီးသုံးသပ်တာကဒီအာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်လာတဲ့ပုံเนาะဒီနောက်ဆက်တွဲဒီလူမှုတော်လှန်ပုံကံမှုတွေနဲ့ပတ်သက်ပြီးတော့ဒီလူမှုအကြောင်းမှုတွေမှာဟလာဒီဖြုတ်တော့အရပ်သုံးမှုတွေဘယ်လောက်ရှိလဲတော့လေးလာသုံးသပ်တယ်။အဲနောက်ပြီးတော့ဒီနောက်ဆက်တွဲဖြစ်တဲ့တိုက်ပွဲတွေဖြစ်တဲ့အနေအထားတွေကိုကျွန်တော်လေးလာသုံးသပ်တယ်။ဒါတွေဖြစ်တဲ့ပတ်သက်ဘယ်အဖွဲ့နဲ့တိုက်ပွဲတွေကတော့ပိုဖြစ်လာတယ်။ဘယ်အဖွဲ့အနေနဲ့တိုက်ပွဲတွေကတော့ပိုနေသွားတယ်ဆိုတဲ့ဟာကိုလည်းကျွန်တော်လေးလာသုံးသပ်တယ်။ဘယ်အဖွဲ့တွေနဲ့ကတော့ဟလာလက်ရှိစီဆွားရကိုဆက်လက်ထိန်းတာဆိုတော့လည်းကျွန်တော်လေးလာသုံးသပ်တယ်။နောက်ဒီအပြင်မှာဒီ target killing လို့ခေါ်တဲ့ဒီလက်မကြိုက်မဟုတ်တဲ့သူတွေကိုပြစ်မှတ်ထားတောက်ချက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်လေးလာသုံးသပ်မှုတွေကျွန်တော်လုပ်ပါတယ်။ဟုတ်ကဲ့ကျွန်တော်တို့ရဲ့အစီအကံကတော့ဟိုတခုတည်းကိုကြည့်တာမဟုတ်ဘူးနော်အခြေအနေအရရကိုပြပောင်းတော့လည်းကျွန်တော်ကြည့်ပြီးတော့လုံခြုံရေးငြိမ်းချမ်းဆိုင်ရာကိုသုံးသပ်တဲ့အစီအကံတော့ဖြစ်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာဆိုတော့ခုနကကိုမင်းစောကိုပြောသွားတဲ့အထက်မှာပါပါတယ်ကျွန်တော်လည်းဟလာရပိုတစ်ခုလုံးကိုချိန်ပေးပြီးတော့မဖတ်နိုင်ခဲ့ပေမယ့်အများအားဖြင့်ကျွန်တော်အချင်းချုပ်နှစ်ချုပ်ရေးထားတာတွေနောက်ဂျန်နဲ့အခန်းကဏ္ဍတွေကျွန်တော်ဖတ်တဲ့အခါမှာကျွန်တော်လည်းသတိထားမိတယ်ခုနကကွန်မြူစာကိုပြောထားတဲ့ targeted killing ပေါ့နော် targeted killing ဆိုတဲ့နေရာမှာဟလာလူကြီးတယောက်ကိုဒီကဥတီချက်ထားပြစ်မှတ်ထားပြီးတော့ဟလာတပ်ဖြတ်တဲ့ကိစ္စတွေဆိုတာကဏ္ဍတစ်ခုအနေနဲ့ပြန်ချရေးထားတာကျွန်တော်တွေ့ရပါတယ်ဆိုအဲ့ဒီမှာဒီအာနာသိန်းစစ်ကောင်စီနဲ့ပေါင်းနေစစ်ကောင်စီကိုတရင်တည်တဲ့ဒလန်လုပ်တယ်ပေါ့အဲ့ဒီလူမျိုးဆွဆွဲခံရတဲ့လူတွေအသက်ခံရတဲ့ပြစ်ပျက်တွေရေးထားတာတွေ့ရပါတယ်ဆိုတော့ကွန်မြူစာဦးတို့မြင်ရအဲ့ဒီလူတပ်ဖြတ်တဲ့ဖြစ်ရတွေအတွက်ဘယ်သူကိုအပြစ်တင်ရမယ်လို့မြင်လဲ
။အပြစ်တင်နေပါလားကျွန်တော်တို့အလုပ်ကဟိုအပြစ်တင်တဲ့အလုပ်မှာကျွန်တော်တို့က researcher ဆိုတော့ဘာဖြစ်လဲဆိုတဲ့ဟာကိုကျွန်တော်တို့ကဟိုဒီကျွန်တော်တွေ့ရှိချက်ကိုကျွန်တော်ပြောပြတာပေါ့နော်။ဒီခုနကအပြစ်တင်တယ်ဆိုတော့ဒါနိုင်ငံရေးအရာတရားဥပဒေအရာနောက်ဆက်တွဲဖြစ်တဲ့ကိစ္စလေးပေါ့နော်။အဲကျွန်တော်တို့တွေ့ရှိချက်တွေကိုကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ဒီပြစ်မှတ်ထားတပ်ဖြတ်တယ်ဆိုတဲ့အတိတ်တွေကလက်နက်ကင်မဟုတ်တဲ့လက်နက်ကင်မဟုတ်တဲ့သူတွေကိုနိုင်ငံရေးအရာအကြောင်းတရားပေါ်အခြေခံပြီးတော့ကြိုတင်ကြံစီပြီးတော့တပ်ဖြတ်တဲ့ကိစ္စတွေအားလုံးကိုဒါကကျွန်တော်တို့ဟိုတာဂက်တကယ်လေးပေါ့နော်ပြစ်မှတ်ထားတပ်ဖြတ်တယ်လို့ကျွန်တော်သတ်မှတ်တယ်ပေါ့အဲ့တော့ဟိုအင်္ဂလိပ်လို့ဆိုလို့ရှိရင်တော့ extra judiciary killing ကိုခေါ်ကြတာရှိတယ်ဒါကတော့တရားစီရင်မှုတရားစီရင်မှုမျက်ွယ်ပြပြီးတပ်ဖြတ်တဲ့မှုပေါ့နော်အဲ့ဒါမျိုးနဲ့တော့အစတဲကြောက်တဲ့တခြားတဲတော့မကြောက်ဘူးပေါ့နော်ဥပမာတရားစီရင်မှုမျက်ွယ်ပြတပ်ဖြတ်တဲ့ဆိုတော့ဥပမာဟလာကျင်းလဲနေတဲ့အရပ်သားတရားကိုတွေ့လို့ဟလာတပ်ဖြတ်တာမျိုးဒါ extra judiciary killing ဒါပေမဲ့ကျွန်တော်တို့ definition ရတယ်ဒါ target killing ပေါ့ ဟုတ်လားပြတ်မှတ်ထားတတ်ဖြတ်တယ်ဆိုတော့သူစနစ်တကျကိုကြံရွယ်ပြီးတော့ဒီလိုတတ်မယ်ဆိုပြီးတော့ဟုတ်လားအချိန်နေယူပြီးတော့ဟုတ်လားလေးလာပြီးတော့ဟာနောက်တော့ဒီလိုဟုတ်လားကြံစီပြီးတော့တတ်ဖြတ်တဲ့ဟာမျိုးလာကဟိုတတ်ကတ်တဲ့ killing ပေါ့အဲ့တော့အဲ့တတ်ကတ်တဲ့ killing က extrajudicial killing လားဆိုတော့ဟုတ်တယ်ဒါပေမဲ့ extrajudicial killing တိုင်းကတတ်ကတ်တဲ့ killing မဟုတ်ဘူးပေါ့နော်ဒါကျွန်တော်တို့ရဲ့ဒီ research definition အရာပေါ့ဗျဟု
တ်ကဲ့ခင်ဗျဆိုတော့ဦးသန်းစွန်းနိုင်အဲ့ဒီလိုမျိုးပေါ့လေဒီပြစ်မှတ်ထားတိုက်ခိုက်တဲ့ခြေရက်တွေနဲ့ပတ်သက်ပြီးတော့ဦးသန်းစွန်းနိုင်တဘောတာဘယ်လိုရှိကြလဲဒီဥစားတွေကဟလာထိမနိုင်တိမ်းနေရအမြန်ဆိုးရွားတဲ့အခြေအနေမှာရောက်နေပြီလားဒီခြေရက်တွေအပေါ်မှာဦးသန်းစွန်းနိုင်ဘယ်လိုသဘောရလဲ
ဟုတ်ကဲ့ကျွန်တော်တို့ကတော့အဲ့ဒီခြေရက်တွေကိုပြင်နေတဲ့အခါမှာဒီခြေရက်တွေဘာကြောင့်ပေါ်ပေါက်လာလဲဆိုရင်ဒီနောက်ခံခြေအနေနဲ့ကျွန်တော်တို့ကရှင်းဖို့ပြောကြည့်ပါတယ်အဲ့လိုဝင်းဆက်တစ်ခုကျွန်တော်တန်ကျိုးဝင်းဆက်တန်ကျိုးတစ်ချောင်းမှာဝင်းဆက်တစ်ခုကိုကောက်ပြီးဆန်ကြလိုက်မယ်ရှင်တော့တိတ်ပြီးတော့မပြည့်စုံဘူးပေါ့ဗျာအဲ့တော့အခုဒီမှာတက်ခဲ့တဲ့ပြင်းကြီးလို့တကယ်ကဟိုပြောနေတယ်ကိုမဲစော်ဦးလို့ပြောနေတဲ့ကိစ္စတွေကတော့တက်တယ်လည်းလည်းပြောလို့ရှင်တချို့တန်းတလန်လို့နော်ကျွန်တော်တို့ဟိုတော်လိုင်းရဲ့ဘက်တော်ဒါအင်အားစုဒီဘက်ကဆွတ်သွင်းတဲ့လူတွေကတက်ပြန်နေတဲ့ကိစ္စဟာကျွန်တော်ဒါ target တက်ကြည့်လို့ဆိုတော့အဲ့ဒါပုံပေါ်တာပါဒါပေမဲ့ကျွန်တော်တို့ကအဲ့ဒီလိုဖြစ်လာတာဟာကျွန်တော်တို့ကဟိုကောင်းတဲ့ကိစ္စလို့တော့ကျွန်တော်ယူပတ်မဟုတ်ပါဘူးဒါပေမဲ့အဲ့ဒီကိစ္စကမလစ်စစ်အခုတပြည်လုံးမှာဖြစ်နေတာကျွန်တော်တို့နေဦးတော်လိုင်းကြီးဆိုတဲ့ငားစုရဲ့စက္ကဆရဲ့လုံလုံကြီးဖွဲ့စည်းရဲ့နော်အဲ့ဒီဖွဲ့စည်းတွေကြောင့်ဖြစ်ပေါ်လာတဲ့ကိစ္စတွေကိုအကြောင်းပြုပြီးဖြစ်တာပါအဲ့တော့ဆိုလိုတာကတော့ကျွန်တော်တို့ကဒီတက်ခတ်တဲ့ killing ဆိုတဲ့ကိစ္စတစ်ခုတည်းပုံမှာမူတည်ပြီးတော့ဒီကျွန်တော်တို့ဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပုံသတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့မပြည့်စုံဘူးလို့ထင်ပါတယ်။အဲ့ဒါကြောင့်မို့ကျွန်တော်ကဒီလိုဖြစ်ရတဲ့အကြောင်းရင်းတွေကိုကျွန်တော်တို့ပြန်ပြီးတော့ကျွန်တော်တို့လာဆန်းစစ်မှာသူတွေကပြည့်စုံမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒါသူတေသနာသူတွေသူတေပီလေးအနေနဲ့သူတေပီအမြင်ကချင်းတက်တယ်။အခက်ကလည်းလီလာသွန်းတူကလီလာသွန်းတူအမြင်ချင်းခဲ့တယ်ကျွန်တော်ဒီလိုပဲသဘောရပါတယ်ဆိုတော့ကိုမျိုးအဲ့ဒီလိုဖြစ်ရတွေ့တဲ့မှာစစ်တပ်ဘာဆိုဟလာဒါစစ်ကောင်စီနဲ့ပေါင်းတယ်တရင်ပြေးတယ်လို့ဆွဆွဲတယ်ပေါ့နော်ဆွဆွဲပြီးတော့ဟလာတက်တယ်တက်တယ်ဖြစ်တယ်ဆိုအဲ့ဒီလိုဖြစ်ရတွေ့တဲ့မှာတခုခုများလွဲချော့သွားတယ်ပေါ့အသက်ခံရတဲ့လူကတကယ်တမ်းကျတော့ဟလာတရင်ပြေးလည်းမဟုတ်ဘူးပေါင်းနေတာလည်းမဟုတ်ဘူးဟလာဆွဆွဲပြီးတော့တက်ခံရတာမျိုးပဲရှိတယ်ခိုင်မှုမရှိဘူးဆိုအဲ့လိုမျိုးလွဲချော့သွားတဲ့ဖြစ်ရတွေ့ရှိရင်အချင်းချင်းမှာအရာတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိဖို့လုပ်နိုင်မယ်လို့ညွှန်လင်းလို့ရပါတယ
်။အဲ့ဒီဟာကိုကျွန်တော်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့လုံခဲ့တဲ့ပြီးခဲ့တဲ့အနှစ်80ပေါ့နော်ကျွန်တော်တို့ကိုယ်တိုင်လည်းလက်နက်ကင်တော်လိုင်းကြီးလုပ်ခဲ့တယ်။အဲ့ဒီချိန်တုန်းကကျွန်တော်တို့မှတ်မိသေးတယ်ကျွန်တော်ဒီဒိုင်နာကောင်းဆောင်တယောက်ကိုကျွန်တော်မေးကြည့်ပြီးတော့ပေါ့နော်။ဘာကြောင့်မို့လို့ဒီဒိုင်နာကောင်းဆောင်တွေဒီဒိုင်နာတော်လိုင်းလက်နက်ကင်ဖွဲ့ပြီးတယ်ပေါ့နော်ပြည်တွင်းမှာရှိတဲ့ဒီစစ်တပ်ကစစ်ဘုရုပ်ကြီးတွေကိုဟိုလုံချပ်ပတ်ပြိုင်မလုပ်လဲသူတို့ရဲ့တာသမီတို့လည်းကျွန်တော်လည်းမလုပ်ကြလဲပေါ့ပြောတဲ့အခါမှာအဲသူရှင်းပြတာလေးကျွန်တော်အခုအဲ့ဒီနားထဲမှာရှိသူပြောတာကအဲ့လိုလှုပ်လိုက်တာနဲ့တဲ့ငါတို့တွေအားလုံးကတဲ့ဟိုဖန်အိမ်ထဲမှာနေတဲ့လူတွေဖြစ်သွားလိမ့်မယ်တဲ့အဲ့တော့သူကငါ့ကိုဂဲနဲ့ပေါက်လဲငါ့ရဲ့ဖန်အိမ်ပွဲမယ်ငါ့သူ့ကိုဂဲနဲ့ပေါက်လဲသူ့ဖန်အိမ်ပွဲမယ်ဆိုတာဖြစ်လာတယ်တဲ့ဘာကြောင့်လဲဆိုတော့အဲ့လိုတက်ပြီဆိုရင်တဲ့ဟိုစစ်ပွဲမှာတရားတော်ကိုတိုက်လို့ပေတဲ့ပုံစံနဲ့မတူတော့ဘူးတဲ့။ဒါမျိုးစားကဒါ personal ဆံသွားပြီ။ personal ဆံသွားပြီဆိုတော့အပြန်အလှန်ကလေသာချီတာတွေဖြစ်လာမယ်။ဖြစ်လာတယ်ဆိုလို့ရှိရင်ဟလာမိသားစုတွေကပြစ်မှတ်ထားပြီးတတ်ဖြတ်တဲ့ကိစ္စတွေဖြစ်လာမှာ။အခုဆိုဖြစ်နေပြီ။အခုဆိုကျွန်တော်တို့ရဲ့လေးလာတုံ့တက်မှုတွေအရဒီဟိုအခုခုနကပြောတက်ခတ်တဲ့ killing ဆိုတာတစ်ဖက်ဆက်ဖြစ်နေမှာမဟုတ်ဘူး။အခုဆိုနှစ်ဖက်လုံးမှာဖြစ်နေတယ်။ဟလာခုနကပြောတဲ့ online ဖွဲ့စည်းတွေကနေပြီးတော့ပေါ့နော်။ဒီတချို့တလန်လို့သတ်မှတ်ပြတယ်လို့သတ်မှတ်တတ်တယ်ဆိုတဲ့ဟာဒီမကတော့ဘဲနဲ့။ဟလာဒီအခုဒီအသက်ခံရတဲ့လူတွေဘက်ကလည်းဒီဘက်ကလူတွေကိုပြန်ပြီးတော့လှုပ်ချမ်းတဲ့ဟာမျိုးဒါပေါ့အဲ့လူကိုမတွေ့လို့ရှိရင်မိသားစုကိုလှုပ်တာမျိုးမိသားစုကိုပြစ်မှတ်ထားတာမျိုးနောက်ဆိုကလေးတွေကတတ်တဲ့အဆင်မျိုးကျွန်တော်တို့တွေ့လာတယ်နော်အဲ့တော့ကျွန်တော်တို့အရင်ညနေကြိုင်တော့လည်းအတွေ့အကြုံရအနေရကျွန်တော်ရှိမယ်ဆိုလို့ရှိရင်ဒီလိုကိစ္စတွေမပြီးလာဘူးဆယ်နှစ်လည်းမပြီးဘူးအနည်းငယ်ဆယ်လည်းမပြီးဘူးအချိန်မှနောက်ဆုံးဟလာဘလို့ပုံမှန်ပဲဖြစ်ဖြစ်နိုင်ငံရေးစနစ်ပြောင်းသွားတယ်ဆိုတော့မှအဲ့လိုလုပ်ခဲ့တဲ့ဟာတွေခံရတဲ့လူတွေကအာဥပဒေကြောင့်အရဟလာဟိုတနည်းပုံစံတစ်မျိုးမျိုးနဲ့ဓာတ်တွေကိုပြန်လဲပြီးတော့တူးဆော့လာမှဖြစ်တဲ့အတွက်ကြောင့်မလို့ ဒီလိုကိစ္စတွေကျွန်တော်တိုင်းပြည်အတွက်အင်မတန်မှအနာဂတ်အတွက်ပေါ့နော်အများကြီးအန္တရာယ်ရှိတယ်ဒါဟို chosen trauma ပေါ့နော်တကယ် trauma တစ်ခုလို့မျိုးဆက်အလိုက်ကိုယူသွားမဲ့ကိစ္စမျိုးတွေဖြစ်လာဖြစ်သွားနိုင်တယ်ပြည်ကျွန်တော်တို့တော့အများကြီးဆိုတယ်ဟု
တ်ကဲ့ဒီကျန်းစွန်နိုင်ငံကကျွန်တော်ပြောသွားသလိုပဲနေသွားသလိုပဲဟလာလွဲချော့သွားတာတွေရှိခဲ့ရင်သူ့ပြက်တွေမှာလည်းနေတော်ညာလည်းပဲလွဲချော့တာတွေဖြစ်ခဲ့တယ်ဆိုတဲ့တဲ့ရင်လည်းကျွန်တော်တို့ကြားရတာရှိပါတယ်ဆိုတော့ဒီချိန်မှာအဲ့လိုလွဲချော့သွားတဲ့ပြည်ရဲ့တွေအတွက်တော်ဝင်ရမှုတော်ဝင်ယူမှုတော်မှခံမှုရှိဖို့လုံနိုင်မယ်လို့ညွှန်လင်းလို့ရပါလားခင်ဗျာဥပဒေစုံနိုင်ဘယ်လိုသဘောရပါလဲ
ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့ခုလက်ရှိဖြစ်နေတဲ့ဒီတွင်ကကျွန်တော်တို့မျိုးစုံလိုက်ရေးဆောင်ချမ်းမှုရဲ့စက္ကစလုံညွှန်ရေးအဖွဲ့အစည်းအပြန်အလှန်ကျွန်တော်တို့တိုက်ခိုက်နေတဲ့ကြားထဲမှာအဲ့လိုကိစ္စတွေရှိလာနိုင်ပါတယ်ရှိနေနိုင်ပါတယ်သို့တော့အဲ့ဒီကိစ္စတွေကိုတော်ဝင်ခံမှုတော်ဝင်ယူမှုဆိုတာဘယ်ဘယ်အင်အားစုကကျွန်တော်တို့ဟိုအနိုင်တိုက်နိုင်မလဲအာဏာရမလဲအဲအဲ့ဒီလိုဖြစ်လာတဲ့ဆုံးဖြတ်ပေးနိုင်တဲ့အချိန်ကြာတာဝန်ခံမှုတာဝန်ရှိမှုဆိုတာရှိမှာပါအခုဒီကာလမှာတော့မရှိပါဘူးနော်ဒီလိုပြန်လည်တိုက်ခိုက်နေတဲ့စီးညာကျွန်တော်တို့ရှင်ပြိုင်တိုက်ခိုက်နေတဲ့အချိန်ဒီမှာဟိုဒီပြဿနာတွေဖြစ်ရှင်းမှုဆိုတာမဖြစ်နိုင်ပါဘူးဒီခုနလိုကျွန်တော်တို့တရားဥပဒေစိုးမိုးမှုကိုပြန်လည်ထူထောင်နိုင်တဲ့အချိန်တစ်ချိန်ရောက်ရင်တော့လုံကောင်းလုံးနိုင်ပါပြီ
။ဟုတ်ကဲ့ခင်ဗျာ။ဒါပြောရတော့ဒီတိုင်းပြည်ရဲ့ဟိုမျိုးစုံပြောသလိုဥပဒေစိုးနိုင်ပြောသလို120တမိုင်းကျောင်းတောင်မှဒီချက်တွေကအများကြီးချိန်နေရလဲအများကြီးပြင်ပြင်းပြင်းပြင်းရှင်းနိုင်နေဘူး။အလားပြင်းရှင်းနိုင်မဲ့အလားအလာကလည်းပဲမတဲ့အလန်းဝေးနေသေးတယ်ပေါ့နော်။ကျွန်တော်တို့ဒီကျောင်းတွေပြောရမယ်ဆိုရင်လည်းပဲတနိုင်နဲ့လည်းပြီးအောင်မို့နိုင်နဲ့အားကြီးကျွန်တော်တို့ပြောရမှာပါ။ဒီစာသုံးသပ်ဆွေးနွေးကြအောင်။ဆိုတော့ကျွန်တော်တို့ရတဲ့အချိန်ပြင်ပါတော့တန်နိုင်ဆုံးအတန်ပြင်းဆွေးနွေးသုံးသပ်ကြရတဲ့အခါကျတော့ပြည်စုံနေမှာပြည်စုံပါလိမ့်မယ်။ဒါပေမဲ့ကျွန်တော်အချုပ်လေးကျွန်တော်ဟိုမင်းစုံနဲ့တန်ဆုံနိုင်တော့တာသိချင်ပါတာ။ကျွန်တော်တို့အခုစကားပြောနေတဲ့အချိန်ကနေဟလာတိတ်မဝေးလှတဲ့မြန်မာနိုင်ငံရဲ့အနာဂတ်ကိုလှမ်းမျှော်ကြည့်မယ်ဆိုရင်ကိုမင်းစုံဘယ်လိုများမြင်ပါ
ခုလာမယ့်နှစ်ဒီတွေမှာတော့ဒီတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေနောက်ပြီးတော့ဒီလိုပြစ်မှတ်ထားတပ်ဖြတ်မှုတွေမိသားစုဝင်တွေကိုပါတတ်တဲ့ကိစ္စမျိုးတွေကျွန်တော်တို့အတိုင်းပြည်မှာပုံများလာနိုင်ပါတယ်အထူးသဖြင့်ဒီပြိပခါတွေပို့ရှိနေတယ်ပေါ့နော်ဒီစကိုင်းလိုမျိုးမျိုးမွေးလိုမျိုးမျိုးမျိုးဒီကိစ္စပြတော့ပုံများလာတယ်အဲ EA ကိုနေရာဒီမှာတော့ခုနကရာဇဝမှုလို့ဆိုချရပေါ့နော်အရပ်သားတွေအရပ်သားတွေပတ်ဖြတ်တာအရပ်သားတွေရဲ့ပိုင်ဆိုင်မှုတွေမျိုးစုတို့ဒါမျိုးတွေတဲပုံပြီးဖြစ်လာမှာပါအခုဆိုလို့ရှိရင်စကိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့ဒီအရပ်သားဘဝတွေမျိုးစုမှုတွေလည်းကျွန်တော်ကြားပါတယ်ခုပေါ့နော်အဲဒါတွေမှာပတ်ဖြတ်မှုတွေလည်းကျွန်တော်ကြားပါတယ်အဲ့တော့ဟိုလာမယ့်အနှစ်တွေကိုကျွန်တော်တို့အခုမြင်ရတဲ့ data တွေရဆိုလို့ရှိရင်တော့2022တစ်နှစ်လုံးမှာတော့ဒီလိုတိုက်ခိုက်မှုတွေတပ်ဖြတ်မှုတွေကဆက်ပြီးတော့ရှိနေတယ်။ဟလာဒီအရပ်သားတိဆုံးမှုတွေဆက်ရှိနေတယ်။အဲဒီဖြစ်ဖြစ်တဲ့နေရာဒီမှာအရပ်သားတွေရဲ့ပိုင်ဆိုင်မှုတွေအိမ်တွေဟလာဒီခုနကစစ်နဲ့ပတ်သက်တဲ့ရာဇဝတ်မှုတွေကျူးလွန်မှုတွေကလည်းဆက်ရှိနိုင်တယ်ဒီတိုက်ပွဲတွေကလည်းဆက်ရှိနိုင်တယ်ဆိုတဲ့အနေအထားကိုကျွန်တော်တွေ့ရပါတယ်။ဒါကတော့ကျွန်တော်မြင်တဲ့2022တစ်နှစ်လုံးဖြစ်နိုင်တဲ့အနေအထားကိုပြောပြတာ
။ဟုတ်ကဲ့အကျဉ်းဆုံးနိုင်နေနဲ့ရောကျွန်တော်တို့လက်ရှိအချိန်တွေကနေလက်ရှိအချိန်ကနေတိတ်မဝေးတဲ့အနာဂတ်ကိုကြောက်ချင်ဘယ်လိုမြန်မာနိုင်ငံမျိုးကိုများမြင်မိပါလဲခင်ဗျာ
ဟုတ်ကဲ့အခုကြိုးပမ်းနေကြတယ်ပေါ့ဗျာဗမာပြည်မှာကျွန်တော်တို့ဒီဒီမိုကရေစီတန်လျပြီးတော့ထူထောင်နိုင်ရေးအတွက်နော်ဒီအာဆီယံကနေပြီးတော့ကျွန်တော်တို့ကျူးလွန်ကြတာပေါ့ဗျာကျူးလွန်ကြတာတိုက်တွန်းကြတာဒါကကောင်းပါလေသို့တော့အဲ့ဒါကလက်တွေ့ဖြစ်လာဖို့အခြေအနေပမာပြီမှာအခုကျွန်တော်တို့မမြင်သေးပါဘူးအဲ့တော့အဲ့ဒီအခြေအနေတစ်ခုကိုရောက်ရှိဖို့အတွက်ကတော့ကျွန်တော်တို့ခုနကဒီ PDF တွေနဲ့ဒီစစ်ပုံစီရဲ့လုံညွေးချက်တွေတိုက်ပွဲမှာကျွန်တော်တို့အဆုံးပြပေးနိုင်တဲ့အနေအထားတစ်ခုရောက်အောင်တော့ဆောင်ရအောင်အဲ့ဒီကာလအတွင်းမှာတော့ခုနကပြောနေတဲ့လေ targeted killing no no intrajudicial killing ဒါရီယံဆက်ဖြစ်နေဦးမှာပါပဲတို့တော်ညာလဲခုနကလူပေါ့ဗျာနိုင်ငံတကာကြိုးပမ်းမှုနဲ့သပွဲဝိုင်းပေါ်မှာဖြစ်ရှင်းနိုင်တဲ့အနေအထားပြရောက်ရင်ဟုတ်ဒါတော့ဟိုဒါပမာပြည်အတွက်ပြည်သူတန်ယုံမှုနည်းနည်းနဲ့ဖြစ်ရှင်းနိုင်နေပြီတို့တော်
အဲ့လိုလုံးနေကြအကြောင်းမမြင်သေးတဲ့အကြောင်းဟုတ်ပါဟုတ်ကဲ့ပါဟုတ်ကဲ့ပါခင်ဗျာပါဝင်ဆင်းပြီးပြတာဘုလိုသုံးသက်ပေးကြတာဥဒ္ဒဆုနိုင်ကိုမင်းစောဦးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်
ဒါကတော့ကိုချော်ချော်သိန်းတင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင် MIPS ရဲ့အမှုဆောင်ဒါရိုက်တာဦးမင်းစောဦးမြမရေးလေးလာတုံသက်သူစိုင်းဆရာဦးတန်းစိုးနိုင်တို့ကိုဆက်သွယ်မေးမြန်းခဲ့တာပါအခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ကြည့်ရှုကြအောင်ပါရှင်တောင်အာဖရိကနိုင်ငံမှာနှစ်ပေါင်း100နီးပါးတက်တန်းကြီးတဲ့မိရထားဟောင်းကြီးကိုဟိုတယ်အဖြစ်အသွင်ပြောင်းထားတာကိုကျမတို့မဆုမြတ်မှုနဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်တောင်အာဖရိကနိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့ခရူဂါအမျိုးသားသဘာဝဘေးမဲ့တောကြီးဟာဆာဖာရီခီးထွက်သူတွေအသွားများတဲ့ဘေးမဲ့တောကြီးတစ်ခုဖြစ်ပါတယ်။ဒီဘေးမဲ့တောကြီးတွေကဆေးမြင့်ကြီးပေါ်ဖြတ်ဆောက်ထားတဲ့ဆလာဒီတံတားကြီးပေါ်မှာတော့ခရူဂါရှလက်ဒီတံတားပေါ်ကမိရထားလို့နာမည်ပေးထားတဲ့ထူးခြားတဲ့ဟိုတယ်တစ်ခုကိုတွေ့ရနိုင်ပါတယ်။မြေထားဟောင်းကြီးကိုဟိုတယ်အသွင်ပြောင်းပြီးတော့တောင်အာဖရိကနိုင်ငံရဲ့သဘာဝအလှတွေကိုအပေါ်စီးကနေလွတ်လွတ်လပ်လပ်စိန်ခံခံစားတဲခုန်နိုင်အောင်လို့လုပ်ထားတာဖြစ်ပါတယ်။1920ပြည့်နှစ်ပိုင်းတွေကစလို့ဒီခရူဂါသဘာဝဘေးမဲ့တောကြီးတွေကတောရိုင်းတိရစ္ဆာန်တွေကိုရက်ဝေးရန်နီးကဧည့်သည်တွေကိုလာကြီးခွင့်ပြုထားတာအခုဆိုရင်အနှစ်တရာလောက်ရှိနေပါပြီ။အဲ့ဒီအချိန်တွေတုန်းကခီးတွေတွေကိုတင်ဆောင်လာတဲ့မြေထားကြီးတွေတရားပေါ်ကအခုခရူဂါဆလာဒီဟိုတယ်လုပ်ထားတဲ့နေရာမှာပဲညအိမ်ရန်နာခဲ့ကြတာပါ။အခုတရားပေါ်မှာအမြဲတမ်းရပ်ထားတဲ့မြေထားဟိုတယ်ကစူးစမ်းဖို့ရောက်လာမဲ့ဧည့်သည်တွေကိုကြိုဆိုနေတဲ့တစ်ချိန်တည်းမှာလွန်ခဲ့တဲ့အနှစ်တရာလောက်ကဒီကိုလာပြီးတောင်အာဖရိကတောရိုင်းသဘာဝကိုလေ့လာစူးစမ်းခဲ့ကြတဲ့ဧည့်သည်တွေကိုဂုဏ်ပြုထားတာဖြစ်တယ်လို့ခရူဂါရှလာဒီတာဝန်ရှိသူတွေကပြောပါတယ်
။ We have the old South African rail carriages that were upcycled from a train graveyard down in Ladysmith
မြို့မှာရှိတဲ့မြေထားတင်ဆိုင်ကနေအာဖရိကမြေထားဟောင်းကြီးကိုကျွန်တော်တို့ပြန်အသုံးပြုထားတာဖြစ်ပါတယ်။အကဲကိုလက်ရမြောက်လက်မှုပညာရှင်တွေစောင့်လို့ရေးဖွဲ့ရင်းနဲ့အတူလက်တွဲပြီးမြေထားဟောင်းကြီးကိုအခုလိုခရူဂါရှာလာတီဟိုတယ်ဖြစ်ပြန်လည်အသက်ဝင်အောင်ဖန်တီးခွင့်ရခဲ့ပါတယ်။
1923ခုနှစ်မှာ South African မြေထားလုပ်ငန်းကြီးကခရူဂါအမျိုးသားဘေးမဲ့တောကြီးအပါအဝင်ကိုရက်ကြာမြေထားခီးစဉ်ကိုပြေးဆွဲခဲ့တော့ဆလတီတံတားကြီးပေါ်မှာညအိမ်ရန်နာတဲ့ခီးတစ်ထောက်ကရေပန်းအစားဆုံးဖြစ်ခဲ့ပါတယ်။အဲဒါကြောင့်အဲ့ဒီပုံစံမျိုးပြန်လုပ်ထားတာလို့သူတို့ကပြောပါတယ်။အဲ့ဒီချိန်တုန်းကအခုဟိုတယ်ဖြစ်နေတဲ့မြေထားကြီးအပါအဝင် South African မြေထားလိုင်းကမြေထားတွေကနေရာဆောင်ကဧည့်သည်တွေကိုတင်ခေါ်လာပြီးဒီသမိုင်းဝင်တံတားကြီးပေါ်မှာနားနေအပန်းဖြေစီခဲ့တာဖြစ်ပါတယ်။2020ခုနှစ်တုန်းကတောင်အာဖရိကနိုင်ငံမှာတင်းကျပ်တဲ့ COVID lockdown တတ်မှတ်ချက်တွေထုတ်ပြန်လိုက်ပြီးတဲ့နောက် Safari Key အတွက်လူသိများတဲ့ခရူဂါဘေးမဲ့တောကြီးမှာသူများနဲ့မတူတဲ့ဟိုတယ်ဖွင့်မယ်ဆိုပြီးတော့အကြံရခဲ့ကြတာပါ။မြေထားတွဲကြီးကိုစိန်ခံတဲခိုခန်းတွေအဖြစ်အသွင်ပြောင်းထားတဲ့ဟိုတယ်မှာစုစုပေါင်းဟိုတယ်ခန်း30ခန်းရှိပါတယ်။နေရံတွေကိုမှန်ကြီးတွေနဲ့လုပ်ထားတာကြောင့်ဧည့်သည်တွေအနေနဲ့မြစ်ပြင်အလှနဲ့တဘာဝအတိုင်းသွားလာနေကြတဲ့တိရစ္ဆာန်မျိုးစုံကိုမြင်နိုင်ပါတယ်။တဲခိုကန်းတွေထဲမှာလဲအာဖရိကအငွေအသက်တွေလွှမ်းမိုးနေတဲ့လက်မှုလက်ရာမြောက်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ
် I have to say when I started looking at it because when I came here a lot of things were not even
ကျွန်တော်ဒီကိုစရောက်တော့တော်တော်များများမပြီးသေးပါဘူးအခုမြင်နေရသလိုပြင်ဆင်တွေကကောင်းကောင်းမွန်မွန်မရှိသေးပါဘူးဒါပေမဲ့သူတို့ကဒီနေ့ဒီရက်ဖွင့်မယ်လို့ရက်ပြောပါတယ်အဲ့ဒီအချိန်တုန်းကတဲခိုကန်းအများစုကပိတ်နေကြခြင်းဖြစ်ပါတယ်ဒါပေမဲ့ဒီကတော့ဒီရက်မှာဖွင့်မယ်လုပ်ငန်းစမယ်လို့ပြောတော့ကျွန်တော်စိတ်ထဲတော်တော်စွန့်စွန့်စားစားလောက်တာပဲလို့ထင်မိပါတယ်။အဲ့လိုအချိန်ကြီးဧည့်သည်တွေလာတဲကြလိမ့်မယ်လို့လုံးဝမထင်ခဲ့မိပါဘူး
။ COVID lockdown တွေလောက်ထားချိန်မှာပြင်ဆင်ဖွင့်ခဲ့တဲ့တရားပေါ်ကမြေထားဟိုတယ်မှာလာတဲသူတွေရှိခဲ့တာကြောင့်ဟိုတယ်ဝန်ထမ်းတွေကိုယ်တိုင်အံ့အားသင့်ခဲ့ကြရတာပါ
။ Ever since we opened we had lots of guests who would be extending
ကျွန်တော်တို့ဟိုတယ်စဖရင်ကလေးကတက်ခွေလေးရတူပြီးတော့နေသွားတဲ့ဧည့်သည်တွေနောက်ထပ်ပြန်လာတဲကြတဲ့ဧည့်သည်တွေအများကြီးပါ။တွေ့ကြုံရင်းတဲ့တက်ခုအိမ်တွေမှာတော့ဒါမျိုးသိဖြစ်လို့ရှိတာမဟုတ်ပါဘူးကျွန်တော်တို့စီမှာတော့ဟိုတယ်ဆောက်ဖွင့်တဲ့ပထမနှစ်မှာတည်းကအဲ့လိုဧည့်သည်တွေရှိနေကြတာပါအ
ာဖရိကသဘာဝဘေးမဲ့တောတွေထဲမှာဆာဖရီခရီးထွက်ကြသူတွေအတွက် Big 5လို့ပြောကြတဲ့ချင်းသစ်ချက်သစ်စင်ကျွဲနဲ့ကြံ့စတဲ့တရိတ်ဆန်၅မျိုးလုံးကိုမြင်တွေ့ရတယ်ဆိုရင်အောင်မြင်တဲ့ခရီးစဉ်လို့ပြောကြပါတယ်ခရူဂါအမျိုးသားဘေးမဲ့တောကြီးထဲမှာအဲ့ဒီ big five အကောင့်၅မျိုးလုံးကိုတွေ့ရနိုင်တဲ့နေရာမှာမြေထားဟိုတယ်ကြီးရှိတာမို့ဒီမှာလာတဲကြသူတွေတိုင်းကတိတ်ကိုသဘောကျကြတာဖြစ်ပါတယ်
You know, we've been many places over the world have
never experienced anything like this.
တဘာဘောကနေရာတော်များများကျွန်တော်ရောက်ခူးပါတယ်ဒီလိုမျိုးအတွေ့အကြုံတွေကိုတော့ဘမားမှမရခဲ့ပါဘူးအေးစစ်နားနေနိုင်တယ်တဘောအတိုင်းကျင်လည်ကျက်စားနေကြတဲ့သားရဲသိဆန်တွေကိုကိုယ့်ရဲ့အိတ်ခန်းထဲကနေပြီးတော့လှမ်းကြည့်လို့ရပါတယ်သိဆန်တွေအများကြီးကိုဂရင်းပေါ်မှာထိုင်နေနေနဲ့သွားတိုက်နေနေကိုမြင်နေရတာပါဒါမျိုးအတွေ့အကြုံကတော့ကဘာဘယ်နေရာမှမရနိုင်မှာမဟုတ်ပါဘူး
ချင်းတဲ့တွေချက်တဲ့တွေတားကောင်လိုက်ဖမ်းတာရေမြင်းတွေကြက်နေကျွဲတွေရေးဆိုင်နေတာကိုတကူးတကစောင့်ကြည့်နေစရာမလိုပဲကိုတဲခိုခန်းထဲမှာအပန်းဖြေအနားယူနေရင်ဘေးကင်းကင်းနဲ့ကြီးနေနိုင်တာမျိုးအတွေ့အကြုံကတခြားဘယ် safari ခီးမှမရနိုင်မှာမဟုတ်ဘူးလို့ဧည့်သည်တိုင်းလူလူကပြောကြပါတယ်
We've seen quite a few lodges and things, but this is different. I mean, this is a train.
Tomorrow တွေ့ဘူးတဲ့တဲခိုခန်းတွေတိတ်မနေတော့ပါဘူးဒါပေမဲ့ဒီလောက်ထူးကြတာမတွေ့ဘူးပါဘူးရက်နေတဲ့မိရထားကြီးပေါ်မှာအံ့ဩစရာဇိမ်ခံအတွေ့အကြုံတွေရမယ်ဆိုတာတိတ်ကိုထူပါတယ်။သွားတဲ့ကြည့်မယ်ဆိုပြီးဆုံးဖြတ်ခဲ့တာပါ
။တောင်အာဖရိကနိုင်ငံမှာကိုဗစ်ကြောင့်ဟိုတယ်နဲ့ခီးစွာလုပ်ငန်းတွေထိခိုက်နေခြင်းဖွင့်လှစ်ခဲ့တဲ့ဒီခရူဂါရှလာတီဟိုတယ်ကဒေသခံတွေအတွက်အလုပ်ခိုင်ခွင့်အလန်းတွေကိုလည်းရစေခဲ့ပါတယ်။2021ခုနှစ်ကုန်ပိုင်းမှာကူးစက်မြန်အိုမီခရွန်ကပ်ရောဂါတွေဖြစ်လာချိန်မှာတော့နိုင်ငံတကာခီးသွွားတွေနေသွားတဲ့အတွက်ဟိုတယ်ရဲ့ဝင်ငွေ20ရာခိုင်နှုန်းလောက်ထိခိုက်ခဲ့တယ်လို့ဟိုတယ်မန်နေဂျာက Writers သတင်းဌာနကိုပြောထားပါတယ်။အခုတော့ကမ္ဘာနိုင်ငံတွေကခီးသွွားကန့်သတ်ချက်တွေကိုပြန်လည်ဖြေလျှော့နေကြပြီဖြစ်လို့နိုင်ငံတကာကခီးသွွားဧည့်သည်တွေပြန်များလာနေပြီလို့ပြောပါတယ်ရှင်။ကျွန်မအစမြတ်မော်မှာ
ဒါကတော့မဆူမြတ်မွန်တင်ဆက်နေတဲ့ကဘာပလွားခီးသွွားအစီအစဉ်ပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြမှာပ
ါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရုရှားကယူကရိန်းကိုကျူးကျော်တဲ့တလားပြည့်နေ့မတ်လ24ရက်နေ့မှာနေတိုးထိပ်သီးကောင်းဆောင်တွေနဲ့အထူးအရေးပေါ်ထိပ်သီးအစည်းအဝေးပွဲကျင်းပဖို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆယ်မြို့တော်ကိုသွားရောက်မယ်လို့အမေရိကန်အင်ဂျူရောပြောခွင့်ရပုဂ္ဂိုလ်ဂျန်ဆာကီကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။ဥရောပကမဟာမိတ်ခေါင်းဆောင်အနေနဲ့လူချင်းတွေ့ဆုံပြီးရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့အခြေအနေတွေကိုသုံးသပ်ဆွေးနွေးဖို့ရည်ရွယ်ချက်နဲ့သမ္မတကသွားရောက်မှာဖြစ်ပါတယ်လို့အင်ဂျူရောပြောခွင့်ရအမျိုးသမီးဂျန်ဆာကီကပြောဆိုသွားတာပါ။ယူကရိန်းကိုကျူးကျော်တဲ့ရုရှားကိုကူညီတဲ့ဘယ်လာရုစ်အစိုးရခေါင်းဆောင်အလက်ဇန်ဒရာလူကာရှင်ကိုနဲ့သူ့ရဲ့ဇနီးကိုအမေရိကန်ပြည်ထောင်စုကထပ်မံအရေးယူလိုက်ကြောင်းအင်္ဂါနေ့မှာပဲကြေညာခဲ့ပါတယ်။အမေရိကန်မှာပစ္စည်းဥစ္စာပိုင်ဆိုင်ခွင့်နဲ့အမေရိကန်လုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းခွင့်တွေကိုပိတ်ပင်လိုက်တာပါ။ရုရှား-ယူကရိန်းစစ်ပွဲအတွင်းသတင်းရယူနေတဲ့အမေရိကန် Fox သတင်းဌာနကကင်မရာသတင်းတောက်ပီရာဇာရှက်စကီဟာတိုက်ပွဲအတွင်းပြစ်ခတ်မှုတွေကြောင့်တေဆုံးသွားခဲ့ကြောင်းအင်္ဂါနေ့က Fox သတင်းဌာနကအတည်ပြုထုတ်ပြန်ပါတယ်။သူနဲ့အတူယူကရိန်းသတင်းတောက်အလက်ဇန်ဒရာကိုရှီနိုလည်းတည်ဆုံသွားခဲ့ပါတယ်။ရုရှားစစ်ဝါပန်ရုံးမြင့်တန်းကြားမှာသတင်းတိုက်ရိုက်ထုတ်လွှင့်နေစဉ်စစ်စမ်းကြီးဆိုင်ပုတ်ကန်ကရုတ်တရက်ဝင်ရောက်ဆန္ဒပြခဲ့တဲ့ရုတ်တံဝန်ထမ်းအမျိုးသမီးမရီနာအိုဆိုင်ရာနီကိုဗာကိုရုရှားတရားရုံးတရုံးကအင်္ဂါနေ့မှာတရားစွဲဆိုခဲ့ပါတယ်။တနင်္လာနေ့တုန်းကရုရှားအစိုးရအထံဝင်ဌာနကဝန်ထမ်းတစ်ဦးဖြစ်တဲ့မရီနာအိုဆိုင်ရာနီကိုဗာဟာနိုဝါစစ်အလိုမရှိဝါရဖြန့်နေတာလိမ့်နေတာတွေကိုမယုံကြနဲ့ရုရှားတွေကစစ်တိုက်တာကိုစန့်ကျင်တယ်လို့စာသားတွေရေးသားထားတဲ့ဆိုင်းဘုတ်ကိုကင်ပြီးရုတ်တံသွင်းနေသူနောက်ကနေရုတ်တရက်ဝင်ရောက်ဆန္ဒပြခဲ့တာဖြစ်ပါတယ်
ကိုစောမိုးကြပါရှင်တင်းအချင်းချုပ်ကိုပြောပြသွားတာပါဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့6နိုင်ကနေ9နိုင်ထိတင်ဆက်ခဲ့တာပါရှင်ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်ထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်မှာအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ Darryl Smith ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသေးသေးကနေကင်းဝေးကြပါစေရှင်။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.